Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မလ12ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိတ်တင်ဆင်နေကျွန်တော်ကြော်သိမ်းပြောပြမှာပါဒီရိုပီးယားလေကြောင်းလိုင်းခီးတဲ့တင်လေရင်ပြကြပြီးတဲ့နောက် Boeing 737 Max 8လေးတွေကိုရနာထားတဲ့နိုင်ငံတွေပုံများလာပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုတာဟာနိုင်ငံအတွက်ကောင်းမှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ်။ဒုတိယကမ္ဘာစစ်တွင်မြန်မာနိုင်ငံမှာကြာဆုံးခဲ့တဲ့ American စစ်သည်တွေကိုဂုဏ်ပြုတဲ့အခမ်းအနားတစ်ခုဒီကနေ့မန္တလေးမှာကျင်းပပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဒီကနေ့ညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်ကျူးလွန်တဲ့လို့ဆွဆွဲခံရသူတွေကိုစုံစမ်းဖော်ထုတ်ဖို့ ICC ကကြိုးပမ်းမှုတွေကိုမြန်မာအစိုးရကထပ်မံပယ်ချလိုက်ပါတယ်
။ဒီဟာလက်မခံလို့ဆိုတာသူရဲ့အဲ့ဒီတော့ ICC ကနေဒီကိစ္စကိုအလေးလာတင်မတင်အခုလုံချင်းမရှင်ဖွဲ့ပြီးတော့စစ်တာနဲ့ပတ်သက်ပြီးလည်းဥပဒေကြောင်းအရဒီဟာတရားမဝင်ဘူးဆိုပြီးတော့ကျွန်တော်တို့ပယ်ချထားတယ်လေ။
ပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးရဲ့ပြောပြချက်နဲ့အတူနာဆင်ကြရမှာပါ။တခါအမေရိကန်ပြည်ထောင်စုကရိုဟင်ဂျာအရေးဆန္ဒပြပွဲရခိုင်ပြည်နယ်မြောက်ပိုင်းရဲခင်းစခန်းတချို့တိုက်ခိုက်ခံရပြီးလက်နက်ပစ္စည်းနဲ့စစ်သုံးဘက်တွေဖမ်းဆီးသွားကြောင်းရခိုင်လက်နက်ကိုင်တပ် AA ရဲ့သတင်းထုတ်ပြန်ချက်နဲ့အတူနိုင်ငံတကာသတင်းလွှာမှာတော့9လအတွင်းဒုတိယအကြိမ်ပြတ်ကျခဲ့တဲ့ Boeing 939Max 8အမျိုးအစားလေးယာဉ်ပြန်တမ်းမှုတွေကိုနိုင်ငံတော်များများမှရပ်ဆိုင်းထားပေမဲ့အမေရိကန်ကတော့ဆက်လက်ပြန်တမ်းနေဆဲဖြစ်ကြောင်းတခါဒုတိယပိုင်းမှာအမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကနေနှာစင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်ဤဒီယိုပီးယားလေကြောင်းလိုင်းက Boeing 737 Max 8ခီးတဲ့တင်လေယာဉ်ပြတ်ကျောက်သွားပြီးတဲ့နောက်အဲ့ဒီလေရင်ပြန်တမ်းလာကိုရပ်ဆိုင်းထားတဲ့နိုင်ငံတွေပို့ထုတ်လာနေပြီးအဲ့ဒီအထက်မှာဗြိတိရှ်မလေးရှားနဲ့အိုမန်ဩစတြေးလျနဲ့စင်ကာပူနိုင်ငံတွေလည်းပါလာပါတယ်။ဒီလေရင်အမျိုးအစားပြတ်ကျတာအခုဒီချိန်ဟာ9လအတွင်းဒုတိယအကြိမ်ပါ။အီသီယိုးပီးယားလေကြောင်းလိုင်းကခီးတဲ့တင်လေရင်ဟာတနင်္ဂနွေနေ့ကအဒစ်ဆဘာဘာမြို့တော်လေဆိပ်ကနေပြန်တက်သွားပြီးသိမ့်မကြခင်မှာပဲပြတ်ကျသွားတာကြောင့်လေရင်ပေါ်ပါခီးတဲ့နဲ့အမှုဒဏ်159ဦးစလုံးသေဆုံးသွားပါတယ်။အဲ့ဒီဖြစ်ရပြီးတဲ့နောက်တရုတ်အင်ဒိုနီးရှားဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကသူတို့စီမှာရှိတဲ့ Boeing 737 Max 8လေယာဉ်တွေကိုချက်ထားလိုက်ကြပါတယ်။တနင်္ဂနွေနေ့ကလေယာဉ်ပြတ်ကျတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေချိန်မှာဒီလေယာဉ်တွေပြန်တမ်းလာကိုရပ်ဆိုင်းထားလိုက်တာဖြစ်တယ်လို့ Australia နဲ့ Singapore လေကြောင်းအရာပိုင်းအဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ October လက Indonesia နိုင်ငံ Jakarta မြို့တော်ကနေပြန်တက်သွားအပြီးမိနစ်ပိုင်းအတွင်းမှာပဲ Java ပင်လယ်ထဲပြတ်ကျသွားတဲ့လေယာဉ်နဲ့အခု Ethiopia လေကြောင်းလိုင်းကပြတ်ကျသွားတဲ့ Boeing 737 Max 8လေယာဉ်တို့ဟာ model အတူတူပဲဖြစ်ပါတယ်။
2029အတွက်ဘတ်ဂျက်အမေရိကန်ဆိုရအသုံးချက်အတွက် 4.9 ထရီလီယံဒေါ်လာအဆိုပြုထားတဲ့အကြောင်းအင်ဗီဒိုကတင်းတာနေမှာကြေညာလိုက်ပြီးတော့ဒီထဲမှာနေဆက်ကတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့မက္ကဆီကိုနေဆက်ကတိုင်းကရင်အတွက်အသုံးချက် 8.6 ဘီလီယံဒေါ်လာကိုသမ္မတထရမ့်ကတောင်းဆိုထားလဲပါဝင်ပါတယ်ပန်ဒဂိုစစ်ဌာနချုပ်အတွက်အသုံးစရိတ်ကို900ဂိုင်းလုံးတိုးပြီးတော့အသက်ကြီးသူအမေရိကန်ပြည်သူတွေအတွက်ပင်စင်နဲ့ကျန်းမာရေးဆောင်ရှားမှုအပါအဝင်တခြားစစ်တပ်တွေမဟုတ်တဲ့အသုံးစရိတ်တွေကိုတော့900ဂိုင်းလုံးလျှော့ဖို့ထရမ့်ရဲ့အစိုးရအသုံးစရိတ်ဘတ်ဂျက်စီစဉ်မှာတောင်းဆိုထားတာပါထရမ့်ရဲ့အစိုးရအသုံးစရိတ်ဆိုင်ရာအဆိုပြုမှုဟာလူလက်တန်းစားတွေကိုအင်မတန်ထိခိုက်စေတဲ့ရှက်ဖွယ်တောင်းဆိုထားချက်ဖြစ်တယ်ဆိုပြီးတော့အထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ချက်ရှူမာကဝေဖန်လိုက်ပါတယ်ကုန်ကြစီကြီးမှပြီးတော့အသုံးမဝင်တဲ့တိုင်းကာဖို့ထရမ့်ရဲ့ကြိုးပမ်းမှုကြောင့်ပဲအစိုးရရန်တရားတချို့ရုတ်တရက်ပိတ်ရတဲ့အဖြစ်ကြုံရတာကြောင့်သမရရဲ့လိုရဲကြောင့်တနိုင်ငံလုံးဗျံမတာဖြစ်ခဲ့ရပြီဆိုပြီးတော့ရှူးမားနဲ့တူအလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီသတင်းပတ်တွင်မှကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မက္ကီဘီယာစုအတွင်းမှာတရားမဝင်တဲ့ဇက်ကနဲ့ဝင်ရောက်လာနေတဲ့ပြဿနာတွေကိုဖြေရှင်းရင်မက္ကဆီကိုနယ်စပ်မှာတိုင်းကာရမယ်ဆိုပြီးတော့အသုံးစီချပေးဖို့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောက်လျှောက်တိုက်တွန်းနေရလဲဖြစ်ပါတယ်ရှင်
သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးစတင်လှုပ်ဆောင်မဲ့လာလာနဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအဲ့လိုလှုပ်ဖို့သူဟာမတန်ပါဘူးလို့ပြောလိုက်ပါတယ်။သမ္မတထရမ့်ဟာကျင့်ဝတ်ပိုင်းအရရောဉာဏ်ပညာပိုင်းအရပါသမ္မတယာလူနဲ့မသိလျော်ဘူးလို့တနင်္လာနေ့ကဖော်ပြတဲ့ Washington Post သတင်းစာနဲ့တွေ့ဆုံမိန့်မြန်းကမှာမစ္စပလိုစီကပြောထားတာပါ။ဒါပေမဲ့လည်းဒီမိုကရက်မတ်တွေဦးဆောင်တဲ့အောက်လွှတ်တော်ရေးရာကော်မတီဒီဒီကသမ္မတထရမ့်ရဲ့မဲဆွယ်စည်းဝေးကာလလှုပ်ဆောင်ချက်တွေစီးပွားရေးလုပ်ငန်းပုံတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေလုပ်နေတာနဲ့အမျှသမရကိုတရားဆွဲဆိုရေးအလားအလာနဲ့ပတ်သက်တဲ့မေးခွန်းကိုမစ္စပလိုစီကတုံ့ပြန်ဖြေဆိုတာဖြစ်ပါတယ်။ဒီလိုလုပ်တာဟာနိုင်ငံအပေါ်အနှုတ်လက္ခဏာဆောင်တင်ရောက်လိမ့်မယ်ဆိုတဲ့သူ့ရဲ့အမြင်ကိုထောက်ပြပြီးမစ္စပလိုစီကဖြေဆိုသွားပါတယ်။တိတ်ကိုစိတ်ဝင်စားစရာကောင်းတိတ်ကိုကြီးမားလုံပြီးပါတီနီယာစလုံးကသဘောတူတဲ့တစ်ခုခုမဟုတ်ဖဲနဲ့တော့အ ဲ့ဒီလမ်းကြောင်းကိုသွားတင်တယ်လို့ကျွန်မမြူဆပါဘူးဆိုပြီးနန်စီဘလူးစီကဝါရှင်တန်ပို့သတင်းစာကိုပြောပါတယ်။လက်ရှိနိုင်ငံရေးအနေအထားဟာသူကြုံမှုသမျှပဋိပက္ခအများဆုံးလားလို့မေးတဲ့အခါမစ်ဘလူးစီကဟုတ်တယ်လို့ဖြေပါတယ်။ဒီအခြေအနေဖြစ်လာတာဟာသမ္မတထရမ့်နဲ့သူ့ဆိုအဖြစ်ကွန်ဂရက်လွှတ်တော်တွေကအားပေးအားမြောက်လုပ်နေတဲ့ရီပက်ဘလီကန်တွေကြောင့်ဖြစ်တယ်လို့မစ်ဘလူးစီကပြစ်တင်ပြောဆိုပါတယ်။
ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေပိုးပြော့ဆိုးလာနေတာကြောင့်ဗင်နီဇွဲလားမှာရှိတဲ့အမေရိကန်တန်ယုံကကြံနေတဲ့ဝန်ထမ်းတွေအလုံးတင်းဒီဇင်ဘတ်ဒီမှာပြန်ခေါ်လာတော့မယ်ဆိုပြီးတော့အမေရိကန်ပြည်အောင်စုကပြောပါရယ်သမ္မတနီကိုလတ်စ်မတ်ဒူရိုကအမေရိကန်နဲ့တပ်တမန်ဆက်ဆံရေးဖျက်တောက်လိုက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ကလည်းအတိုက်ခံကောင်းဆောင်ဟွမ်ကွာဒိုကိုယာယီသမ္မတအဖြစ်တရားဝင်သိမှတ်ပြုလိုက်ပြီးတဲ့နောက်ရပ်ပိုင်းတွင်မှာပဲအမေရိကန်တန်ယုံကမရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေကိုဇန်နဝါရီလမှာပြန်ခေါ်ထားပြီးဖြစ်ပါတယ်။ဒီနေ့ဆိုရင်6ရက်8လပြီဖြစ်တဲ့ဗင်နီဇွဲလားတနိုင်ငံလုံးမှာလှည့်စင်ပြီးပြတ်တောက်နေတာဟာအမေရိကန်ပြည်အောင်စုရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့သမ္မတမက်ဂျူရိုကထက်ခါတလဲလဲဆွဆွဲပြောဆိုနေကြမှာပဲ။အမေရိကန်တန်ယုံကိုပိတ်တော့မယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ။လူသေဆုံးတာတွေလူရတာတွေရှိရဲဆွဲသတင်းတွေထွက်လာနေပြီမဲ့လဲဆက်သွယ်ရေးခက်ခဲနေတဲ့အတွက်အတည်ပြုလို့မရသေးပါဘူး။လက်စစ်တအားပြတ်တောင်နေရတာဟာအမေရိကန်ပြည်အောင်စုနဲ့ဗင်နီဇွဲလားတိုက်ခိုက်တွေကစိုက်ဘာကနေတိုက်ခိုက်တာကြောင့်ဖြစ်တဲ့ဆိုပြီးတော့သမ္မတမက်ဒူရိုကပြစ်တင်ပြောဆိုထားပါတယ်။ယာယီသမ္မတဖြစ်ကိုကြီးညာထားတဲ့ဟွမ်ကွာဒိုကတော့အစိုးရအကျင့်ပြတ်ခြားစားတာနဲ့လွဲမှားတဲ့စီမံခန့်ခွဲရေးတွေကြောင့်အခုလိုဖြစ်တာလို့ပြောဆိုထားပါတယ်။
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေအင်္ဂါညာပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်ဒုတိယကမ္ဘာစစ်တွင်မြန်မာနိုင်ငံမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုဂုဏ်ပြုတဲ့အခမ်းအနားကိုမန္တလေးမြို့မှာဒီကနေ့ကျင်းပတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ကြွင်းရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်ကတဆင့်အမေရိကန်စစ်သည်တွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေကိုစကိုင်းတိုင်းဒေသကြီးစာလင်းကြီးဒေသတဝိုက်မှာမကြသေးမီကရှာဖွေတွေ့ရှိခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ရုပ်ကြွင်းတွေကိုဘယ်သူဘဝဖြစ်တယ်ဆိုတာသိနိုင်ရေးခွဲခြားစစ်ဆေးဖို့အတွက်ဟာဝိုင်ယီပြည်နယ်မှာရှိတဲ့ DBAA ဓာတ်ခွဲခန်းကိုပို့သွားမှာဖြစ်ပြီးအဲ့ဒီပြန်လည်တည်ယူပို့ဆောင်တဲ့အခမ်းအနားကိုလည်းမန္တလေးပြည်ပဆိုင်ရာလေစိတ်မှာဒီကနေ့ကျင်းပပါတယ် DBAA အနေနဲ့မြန်မာနိုင်ငံမှာ2003-2004ခုနှစ်မှာရှာဖွေရေးအစီအစဉ်3ချိန်လုပ်ခဲ့ပြီး2013ခုနှစ်နဲ့2019ခုနှစ်တွေမှာ9ချိန်လုပ်ခဲ့တဲ့အကြောင်းဒုတိယကမ္ဘာစစ်တွင်မြန်မာနိုင်ငံမှာကြံရစ်ပျောက်ဆုံးပြီးတော့ရှာမတွေ့သေးတဲ့အမေရိကန်စစ်သည်632ဦးအခုအချိန်ထိရှိနေသေးတဲ့အကြောင်းအရင်လုပ်ခဲ့တဲ့ရှာဖွေရေးတွေရဲ့ရလဒ်အရစစ်သည်14ဦးရဲ့ရုပ်ကျွင်းတွေကိုရှာဖွေဖော်ထုတ်ထားနိုင်ပြီဖြစ်ပြီးဖြစ်နိုင်ခြေအများဆုံးရှိတဲ့ရုပ်ကျွင်းတွေကိုဆက်ပြီးရှာဖွေဖော်ထုတ်သွားမယ်လို့လည်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marshall ကဒီရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုအကူအညီပေးမှုတွေအတွက်မြန်မာနိုင်ငံဆွေရနဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကလှိုက်လှိုက်လဲလဲကျေးဇူးတင်ပါတယ်လို့ပြောထားပါတယ်
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံထွက်ရေးဘလို့ရှေ့ဆက်ဆောင်ရွက်မလားဆောင်ရွက်ရမလဲဆိုတာကိုဆုံးဖြတ်ဖို့သုံးရတာမဲခွဲဆုံးဖြတ်မှုကိုဒီကနေ့ပြည်ထောင်လုံတော်မှစတင်လိုက်ပါတယ်ပြီးခဲ့တဲ့နေ့တုန်းကပြည်ထောင်အစိုးရနဲ့ EU ရောကြရရှိထားတဲ့သဘောတူညီချက်အရာဝန်ကြီးချုပ်ထရီဆာမေရဲ့နောက်ဆုံးရအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့လွှတ်တော်အမတ်တွေမဲခွဲပေးကြမှာပါမဲခွဲဆုံးဖြတ်မှုအပေါ်မှာကနေဦးကထောက်ခံမှုနည်းခဲ့ပေမဲ့လည်းတင်းလာနေမှာတော့ဝန်ကြီးချုပ်မေက Strasbourg ကိုသွားခဲ့ပြီးတော့ EU ကော်မရှင်နာမင်းကြီး Jean-Claude Juncker နဲ့တွေ့ဆုံပြီးညှိနှိုင်းအဖြေရှာဖို့သဘောတူညီချက်တွေရခဲ့တာကြောင့်တိုက်ခိုက်တွေကိုသူစိတ်ပြောင်းအောင်လုပ်နိုင်ဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါပြည်ထောင်ပိုင်းမြောက်အိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်တို့ကြားနေဆက်အရေးညှိနှိုင်းဆွေးနွေးဖို့အပအဝင်ကိစ္စရပ်တွေကိုဥပဒေကြောင့်အရမဖြစ်မနေလိုက်နာမဲ့အတိုင်းဆောင်ရွက်ဖို့ယွန်ကာကပြောဆိုလိုက်တဲ့အကြောင်းထရီဆာမေးကပြောပါတယ်ပြည်ထောင် EU ကနေထွက်မဲ့ Brexit က March 29ရက်နေ့မှာစတင်တက်ဝင်မှာဖြစ်တာကြောင့်သဘောတူညီချက်ဆိုင်ရာညှိနှိုင်းဖို့ပြည်ထောင်အတွက်ရက်အနေငယ်သာကျန်တော့တာဖြစ်ပါတယ်ရှင
်ဂျာမနီနိုင်ငံရဲ့ 5G ဆက်သွယ်ရေးအခြေခံစောက်အုံမှာယုံကြည်စိတ်ချရမှုမရှိတဲ့ကုမ္ပဏီတွေကိုအသုံးပြုမယ်ဆိုရင်အနာဂတ်ကာလမှာသတင်းအချက်လက်အပြန်လန်ဖလှယ်တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ကဂျာမနီကိုတနင်္လာနေ့မှာသတိပေးလိုက်ပါတယ်။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့အလုပ်လုပ်ရင်အချက်လက်တွေပေါက်ကြားနိုင်ခြေရှိသလားဆိုတဲ့မေးခွန်းတွေထွက်နေချိန်မှာပဲအခုလိုသတိပေးလိုက်တာပါ။ဂျာမနီနိုင်ငံက Huawei ကုမ္ပဏီနဲ့လုပ်လို့မယ်ဆိုရင်ထောက်လိုင်းရေးဆိုင်ရာနဲ့တခြားသတင်းအချက်လက်တွေအပြန်လန်ဖလှယ်တာကိုအမေရိကန်ဘက်ကရှော့ချလိုက်နိုင်ခြေရှိတယ်လို့အမေရိကန်သံတမန်ကြီး Richard Grenell က ဂျာမန်စီးပွားရေးဝန်ကြီးပီတာအော့တ်မိုင်ယာစီတောက်ကြံလေးကပို့တဲ့စာထဲမှာသတိပေးထားတဲ့အကြောင်း The Wall Street Journal ကဖော်ပြပါတယ်။တန်တမာဆက်သွယ်ရေးတွေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုမှာမဟုတ်ဘူးလို့ဂျာမနီနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူက AFP သတင်းဌာနကိုပြောပေမဲ့ 5G ဆက်သွယ်ရေးကွန်ရက်လုံခြုံရေးပိုင်းနဲ့ပတ်သက်တဲ့သဘောထားကိုတော့အားလုံးသိထားကြပြီဒါပဲလို့ပြောပါတယ်။
တရုတ်နိုင်ငံနောက်ပိုင်းရှင်ကျန်းဒေသကထင်းထင်းစကန်းတွေဟာလူအတိုင်းဝိုင်းအတွက်မလိုတော့တဲ့တစ်ချိန်မှာတော့သူ့လူလူတဖြည်းဖြည်းပျောက်သွားပါလိမ့်မယ်ဆိုပြီးတော့တရုတ်ဆရာကပြောပါတယ်အတမွေးဝမ်းကြောင်းပညာလေ့ကျင့်ပေးတဲ့စကန်းတွေလို့အဆိုရကနာမည်တက်ထားတဲ့မွတ်စလင်တသန်းလောက်ကိုထင်းထင်းထားတဲ့စကန်းတွေမှာအင်မတန်ဆိုးရတဲ့အခြေအနေဖြစ်နေတဲ့အကြောင်းပြောဆိုခဲ့ပြီးတော့ဖန်ထားတဲ့သူတွေကိုပြန်လုပေးဖို့အပါဝင်ထင်းထင်းစကန်းတွေကိုတီးခြားစုံစမ်းစစ်ဆေးမှုပြုလုပ်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကိုယ်စားလှယ်ကလည်းတိုက်တွန်းလိုက်ပါတယ်ဝီဂါကာဆက်နဲ့တခြားလူနေစုမွတ်စလင်အဖွဲ့တွေကိုထိမ့်သိမ်းထားတဲ့စခန်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပါဝင်နိုင်ငံတကာအတိုင်းဝန်းကစိုးရိမ်မှုအပေါ်ဖြေလျှော့အောင်လဲတရုတ်ကလှုံ့ဆော်ပေးတာတခုမှမရှိတဲ့အကြောင်းပြည်ပဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ဆန်ဘရောင်းဘက်ကပြောပါတယ်တရုတ်နိုင်ငံရဲ့လူနည်းစုဘာသာဝင်တွေပေါ်မှာဆက်ဆံတဲ့တရုတ်မူဝါဒတွေကိုဝေဖန်ခဲ့ပြီးတော့တရုတ်နိုင်ငံဟာဘာသာရေးစစ်ထိုးနေတယ်လို့ဆွဆွေးခဲ့တဲ့ Brown Bag ရဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကဟောင်ကောင်မှာပြောဆိုချက်ပေါ်မှာတော့တရုတ်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ရှင်ကျန်းဒေသမှာထိသေးစခန်းတွေမရှိဘူးလို့တရုတ်ကော်မတီအစိုးရကအစတုန်းကညင်းဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဒီစခန်းတွေကမွတ်စလင်အစိုးရတွေနဲ့ခွဲထည့်ရေးသမားတွေကိုတံပြန်နိုင်မဲ့အသက်မွေးဝမ်းကြောင်းပညာလေ့ကျင့်ပေးနေတဲ့စခန်းတွေဖြစ်တယ်ဆိုပြီးတော့ပြောဆိုထားတာပါ။ရှင်ကျန်းဒေသဟာတရုတ်ပိုင်ဖြစ်တယ်လို့ပြောဆိုထားပေမဲ့ရှင်ကျန်းဒေသခံတိုင်းဒေသအုပ်စုတွေကတော့သူတို့ရဲ့မွတ်စလင်ဘာသာတက်ဝင်မှုတမူထူးခြားတဲ့ယဉ်ကျေးမှုနဲ့ဘာသာစကားတို့ပြောက်ွယ်ရပြီးတော့စီးပွားရေးပိုကောင်းမှုတရုတ်နိုင်ငံတွေကတခြားနိုင်ငံတွေကိုပြောင်းရွှေ့ခွင့်လည်းမပေးဘူးလို့ပြောဆိုထားပါတယ်
။ပြည်ထောင်စုကဖြတ်သိမ်းခဲ့တဲ့မြောက်ကိုရီးယားရဲ့တာဝန်ပြည်ဒုံးကျည်လွှတ်တည်စခန်းပြန်တည်ဆောက်နေတာကိုဂျိုရူဓာတ်ပုံတွေကနေတွေ့ရပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့ဒုံးကျည်လွှတ်တည်ရေးစခန်းဆောက်တာကိုချင်းချင်းချင်းချင်းလှုံ့ဆော်မှုတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကသတိပေးလိုက်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြကြသိန်းနဲ့မတ်ဤတန့်စင်တို့ကြီးညာပေးသွားကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရသူတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကြိုးပမ်းမှုတွေကိုမြန်မာအစိုးရကထပ်မံပယ်ချလိုက်ပါတယ်။ဒါပေမဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာအစိုးရအနေနဲ့ ICC ရဲ့စုံစမ်းမှုတွေကိုသဘောမတူဘူးဆိုရင်တောင်းနိုင်ငံတကာအတိုင်းဝိုင်းကလက်ခံနိုင်မဲ့အစီအစဉ်တွေလိုအပ်လိမ့်မယ်လို့ထောက်ပြနေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမောင်ကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံဟာ ICC ကိုဖွဲ့စည်းပေးထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဥပဒေနဲ့မညီတဲ့လုပ်ရက်အဖြစ်လက်မခံနိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တာပါမြန်မာနိုင်ငံကလူခွေးအခြေအနေတွေကို ICC ကစုံစမ်းဖို့ကြိုးပမ်းမှုဟာဥပဒေနဲ့မညီဘဲနိုင်ငံရေးအရာဖိအားပေးတဲ့လုပ်ရက်သားဖြစ်ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီဟာကိုလက်မခံဘူးဆိုတာသူရစီအဲ့ဒီကတော့ ICC ကနေဒီကိစ္စကိုဟိုလိလာတင်မတင်လိလာတင်မတင်အခုလိုမျိုးမရှင်ဖွဲ့ပြီးတော့စစ်တာနဲ့ပတ်သက်ပြီးလဲကျွန်တော်တို့ကဒီဟာဥပဒေကြောင့်ရဒီဟာတရားမဝင်ဘူးဆိုပြီးတော့ကျွန်တော်တို့ပယ်ချထားတယ်လေ။ပြန်ချရတယ်ဘာလို့လက်မခံလဲဆိုတာ principle ရလက်မခံတာနံပါတ်1ကတော့ principle ရနိုင်ငံတစ်ခုအပေါ်မှာမတရားလုပ်တယ်ဥပဒေကြောင်းရလဲဟိုကျွန်တော်တို့အာဒါနဲ့မဆက်ဟိုအဖွဲ့ဝင်လုပ်တဲ့နိုင်ငံကိုဒီလိုမျိုးလုပ်မယ်ဆိုတာကပထမဆုံးပဲသူတို့ကြိုးစားတာလေ။ဘာကြောင့်လုပ်ရလဲဆိုတာလဲခုနကတော့အားလုံးတည်သားတည်သားတတ်တယ်။လူကြိုးရင်းကောင်းစီမှာလုပ်လို့မရဘူး။အဲအဲ့ဒါကြောင့်မို့သူတို့ရတဲ့နေရာကိုလုပ်မယ်ဆိုပြီးတော့ဖြစ်တာလေ။ဆိုတော့ ICC နဲ့ပတ်သက်ပြီးတော့ဟိုသူတို့တတ်မှတ်ပြီးသားပဲသူတို့အဖွဲ့ဝင်ဖြစ်ရမယ်သူမဖြစ်လို့ရှိရင်လုံခြုံရေးကောင်စီကနေပြီးတော့ပြောင်းပြောင်းပြီးမှရမယ်ဆိုတာရှိတယ်လေဆိုတော့အဲ့ဒါဟာတွေကိုကြော်လွားလို့မရတာနဲ့ဒီကုဏ္ဏတော့ဒီလိုမျိုးဟိုဥပဒေကြောင်းရဟိုကျွန်တော်တို့တရားမဝင်နဲ့လုပ်ရတာဆုံးဖြတ်ချက်မျိုးကျွန်တော်တို့ကအဲ့အဲ့ဒါကြောင့်လက်မခံတာကျွန်တော်တို့က
တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေရှိရာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့တဲ့ ICC ကိုယ်စားလှယ်အဖွဲ့ရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ကမွတ်စလင်ထောင်ပေါင်းများစွာအိုးအိမ်ဆွန့်ထွက်ပြေးရတဲ့အထိစိုးဝါတဲ့လူခွေချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ် ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာအစိုးရကတော့လူခွေချိုးဖောက်မှုတွေဟာနိုင်ငံတကာကစွပ်စွဲနေသလောက်ဆိုးဆိုးဝါးဝါးကျူးလွန်ခဲ့တာမရှိကြောင်းနဲ့အစိုးရကစုံစမ်းဖော်ထုတ်မှုတွေနဲ့ကျူးလွန်သူတချို့ကိုအရေးယူခဲ့တာတွေရှိကြောင်းလည်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတကာကလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့အကြံပြုပါတယ်။
ကျွန်တော်တို့အနေနဲ့ကတော့ဖြစ်ခဲ့တဲ့ဖြစ်ရက်တွေကစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာဘယ်လို့မှအငြင်းမပွားပါဘူး။ဘယ်လိုနည်းနဲ့ဘယ်လိုဝစုံစမ်းမယ်ဆိုတဲ့ကိစ္စမှသာလျှင်နည်းနည်းရှုထောင့်ခြင်းမတူကြတဲ့သဘောပါ။ဒါကြောင့်မြန်မာနိုင်ငံအစိုးရကလည်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုလက်ခံသဘောတူတဲ့အတွက်သူ့အတူလွတ်လပ်သောစုံစမ်းရေးအဖွဲ့တစ်ခုဆိုတာကိုဖွဲ့ထားလေပေါ့နော်။အဲ့တော့အပြည်ပြည်ဆိုင်ရာကလက်ခံနိုင်လောက်သောစုံစမ်းစစ်ဆေးရေးမယ်အပြစ်တွေးရှိတဲ့လူများကိုလည်းတိတိယောက်ယောက်အေးအေးယူပြနိုင်လေဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာလည်းဘလူစစ်မှာဟိုဘဲနိုင်ငံကလာစစ်မှာဘဲအဖွဲ့အစည်းကစစ်မှာလို့ပြောတာမဟုတ်ဘူးကြီးတို့ impunity လို့ခေါ်တဲ့ဟိုအဂတိဒါမှမဟုတ်ဒီရာဇဝတ်မှုကျူးလွန်ထားသောသူဟာအပြစ်ပေးခြင်းမခံဘဲကင်းလွတ်နေတာမဖြစ်ဘူးဆိုတာကိုသူတို့သိရင်သူတို့လက်ခံမှာပဲလေ
လူခွေလှူရှားသူတူဦးဖြစ်တဲ့ညီမကြီးမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရအနေနဲ့ညှင်းပယ်နေုံနဲ့မလုံလောက်ဘူးလို့ပြောပါတယ
်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အရင်ကအရေးကြီးနေပါပြီနိုင်ငံတကာကနေလက်ခံထားပြီးတော့တမတ်တမတ်ကြရတယ်ဆိုတဲ့အချက်တွေနဲ့အချက်လက်ခိုင်ခိုင်လုံလုံနဲ့ပြန်ပြီးတော့ဒါကိုခုခံတာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုအမှန်တိုင်းကိုတင်ပြတာအဲ့ဒါလုံနိုင်မှနိုင်ငံတကာရဲ့ပြဏတရားစီရင်မှုဘိုင်းကိုပြန်လဲဖို့ရင်ဆိုင်နေမှာဖြစ်ပါတယ်အဲ့တော့ကိုယ်ဝန်ကောင်းတဲ့မှာကိုလာတာပြီးတော့အပြစ်မရှိဘူးမလုပ်ပါဘူးဆိုပြီးပြောညာမျိုးမဟုတ်ဘဲနဲ့ဖြစ်နေတဲ့ကိစ္စတွေကိုလာရောက်စုံစမ်းနဲ့ရန်နီးယားတွေမှာပူးပေါင်းဆောင်ရွက်ဖို့အချိန်ရှိပါသေးတယ်ဒါနဲ့ပတ်သက်ပြီးတော့လှုပ်လဲလှုပ်ပြပါတယ်
မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဟီလီကလည်းမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအတွက် ICC ကစုံစမ်းစစ်ဆေးဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းမနေ့တုန်းကကုလသမဂ္ဂလူခွေကောင်စီမှအထူးကိုယ်စားလှယ်ရဲ့တင်ပြချက်ကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတုံ့ပြန်ရမှာတော့မြန်မာနိုင်ငံကို ICC မှအရေးယူဖို့ကြိုးပမ်းမှုတွေနဲ့တောင်းဆိုမှုတွေကိုလက်မခံကြောင်းပြောဆိုသွားခဲ့ပါတယ်ရှင
်။မဆုမွန်ပြောပြခဲ့တာပါရှင်။အခုကျမတို့အတန်လှည့်နေတဲ့အချိန်မှာပဲမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့မိမောင်းထိုးပြမယ်လှုပ်ရှားမှုတစ်ခုကိုမြန်မာအရေးလှုပ်ရှားသူတွေဝါရှင်တန် DC ကအမေရိကန်လွှတ်တော်အဆောက်အအုံမှာဆွေးနွေးကျင်းပနေကြပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးကြရတဲ့ရခိုင်ပြည်နယ်အပါအဝင်ပြည်ပခန့်ဖြစ်နေတဲ့ဒေသတွေကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့တင်ပြကြမယ်လှုပ်ရှားမှုကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ကိုသိန်းထိုင်ဦးကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါတယ်။
ဟုတ်ကဲ့ဒီခန်းနောက်ကိုဒီဘာမာတက်ဖို့ဆိုတဲ့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံဒီမှာရှိတဲ့မွတ်စလင်အဖွဲ့အစည်း19စုဖွဲ့ထားတဲ့ဒီဒုက္ခသည်အရေးလှုပ်ရှားတဲ့အဖွဲ့အစည်းနေပြီးတော့သမဂ္ဂရလုပ်ပြီးတော့ကျင်းပတာဖြစ်ပါတယ်ဒီခန်းနောက်ရဲ့အဓိကရည်ရွယ်ချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဒီတိမ့်တဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့ကိစ္စတွေကဂျန်နိုဆိုက်ဒီလူမျိုးတုံးတတ်ချက်မှုဖြစ်တယ်ဆိုတာကိုအမေရိကန်ထက်လွတ်တော်ကလည်းအောက်လွတ်တော်နီးတူအသိအမှတ်ပြုပေးဖို့အတွက်တောင်းဆိုကြတဲ့လှုပ်ရှားမှုဖြစ်ပါတယ်ဒီခန်းနားနဲ့ပတ်သက်ပြီးတော့ကျွန်တော်ကဒီအရှင်တို့ကလွတ်တော်အမတ်တူလေးဖြစ်ပြီးတော့ Oregon ဒီ Peace and Development Oregon Institute for Peace and Development အဖွဲ့ကပုဂ္ဂတာဖြစ်တဲ့ဥရွှေမောင်ကိုကျွန်တော်မေးကြည့်ပါတယ်သူကသူဒီနေ့ခန်းနားကျင်းပတာနဲ့ပတ်သက်ပြီးတော့ခုလိုပြောပြပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကနော်ကျွန်တော်ညှင်းပယ်နေဆက်ခံရတဲ့ကျွန်တော်တချင်းရိုဟင်ဂျာကရင်ချင်းကကိုယ်စားလှယ်တွေအားလုံးနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ကဒီမှာစူပေါင်းဒီရှာဖို့တဲ့ဒီမှာလာပြီးမှဆွေးရတာဖြစ်ပါတယ်အခုတော့ကျွန်တော်တို့တော့ဒီကဒီကွန်ဂရက်စ်မန်တွေဆင်းနေတယ်မတွေ့ရသေးဘူးဟိုအခုချိန်နောက်ပိုင်းမှာကျွန်တော်တို့ကဒီခန်းနာပြီးတာနဲ့ကျွန်တော်တို့အဲ့ဒါတွေတွားပြီးမှသူတို့နဲ့တွေ့ဆုံပြီးတော့လိုအပ်တာလေးတွေကိုရှင်းပြဖို့ရှိပါတယ
်ဒါကတော့ဥရှင်မောင်ပြောပြသွားတာပါဒီခန်းနာမှာဆော့ဆော့ပိုင်းကျွန်တော်ပြောသလိုပဲရိုဟင်ဂျာအရေးဒီရခိုင်ပြည်ပခကိစ္စတွေမဟုတ်ဘဲနဲ့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စတွေကိုလည်းသူတို့မိပေါင်းထုတ်ပြကြပါတယ်သူပြင်တော့ဒီကချင်ပြည်နယ်မှာဖြစ်နေတဲ့အကျတဲတွေနဲ့ပတ်သက်ပြီးတော့လေကချင်ရေးလှုပ်ရှားသူတွေကျွန်တော်တွေ့ပါတယ်။ဟိုကချင်မျိုးသားအဖွဲ့အစည်းကကိုစစ်နောင်ကတာဝန်ရှိသူတွေဖြစ်တဲ့ကိုစစ်နောင်ကလည်းဒီနေ့ခန်းနားနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။ဒီအပြစ်ခံရဆဲမှုတွေထားနေပြီနဲ့ဒီလိုဖြစ်နေတယ်။ပြီးရင်ကျွန်တော်တို့ရဲ့ကချင်အမျိုးသားအမျိုးသမီးအကောင်ကလေးတွေပါအကောင်လုံးဒုက္ခရောက်နေတဲ့အချိန်မှာဒီကူညီမဲ့သူကမရှိဘူး။ပြီးရင်
သူတို့ရဲ့ဒုက္ခတွေအကုန်လုံးအတွက်ကျွန်တော်တို့သူတို့မပြောနိုင်တဲ့စကားလုံးတွေသူတို့မပြောနိုင်တဲ့ကျောကိုနေရာမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကိုစားအနေနဲ့လာလာပြီးတော့ပြောခြင်းဖြစ်တယ်
ဒါတော့ကချင်ယူသောအဖွဲ့အစည်းကကိုစွန့်တော်ကနေပြီးတော့ဒီနေ့ခန်းသားကိုလာတာနဲ့ပတ်သက်ပြီးတော့ရှင်းပြသွားတော့ပါခင်ဗျာအဲ့တော့သူတို့အဓိကတောင်းဆိုတာကတော့ဒီအမေရိကန်အောက်လွတ်တော်ကတခိုင်ပြည်တော်မှာဖြစ်တဲ့ဗရိပခတွေကဂျင်နိုဆိုက်လူမျိုးတုံးသတ်ချက်မှုဖြစ်တယ်လို့ပြောပေမဲ့အမေရိကန်အစိုးရကဒါကိုအတိအမှတ်ပြုပြီးတော့အရေးယူဖို့အထက်လွတ်တော်ကလည်းအောက်လွတ်တော်နီးတူအတိအမှတ်ပြုပြီးတော့မြန်မာအစိုးရခေါင်းဆောင်တွေအပေါ်မှာထိထိရောက်ရောက်အရေးယူဖို့ဆိုပြီးတော့သူတို့ဒီတောင်းဆိုတဲ့လှုပ်ရှားမှုစပြီးတော့လုပ်ကြတာပါခင်ဗျာ
လွတ်တော်ဆောက်ရှိမှာကိုတိုင်းသွားရောက်သတင်းယူနေတဲ့ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်ဒီအကြောင်းအပြည့်စုံကိုတော့မနေ့ဖန်ဗုဒ္ဓဦးနဲ့မနေ့ပိုင်းမှာနှာစင်နိုင်ကြပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရဲကင်းစခန်းတချို့တိုက်ခိုက်ခံခဲ့ရတာကြောင့်စခန်းတချို့ကိုပြန်လည်ရုပ်သိမ်းတာနဲ့ရွှေ့ပြောင်းအားဖြစ်နေတာတွေနဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာအစိုးရတပ်စခန်းကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကစီနင်းတိုက်ခိုက်ခဲ့ပြီးလက်နက်ပစ္စည်းနဲ့စစ်တုံးပန်းတချို့ဖမ်းဆီးခဲ့တယ်လို့ AA အဖွဲ့ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေဘက်မှာအေအေတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားအရှိန်မြင့်နေတဲ့တိုက်ပွဲအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ပုံလူကျုံမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်မှာဒီကနေ့မှလည်းမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ကြောက်တော်မြို့နယ်ကန်ဆောက်ကြီးရွာတန်ကန်တော်တပားကမိပါတယ်
။ဒီနေ့ရောလည်းနဲ့ပိုက်တယ်ခင်ဗျ။လည်းနဲ့ဆင်းနေပိုက်တာကြီးလဲကြည့်ရင်ဒီနားငါပံကိုတိုင်ရင်းကနေလမ်းကြီးနဲ့ထူတယ်။နည်းနည်းလည်းဘုံကြည့်တယ်။ဒီနားဟောဘာမှတော့မဟုတ်ဘူး။ဒီနားတော့ပြင်းမှလာတော့မြင်တယ်
။ကြောက်တော်မြွနယ်ဆက်ဗုဒ္ဓကျေးရွာတောင်တန်းဆက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့လည်းမိတ်ကြပါတယ်။တချိန်တည်းမှာပဲချင်းမြင့်နယ်ပလက်ဝါမြွနယ်တွင်ကတပ်မတော်တိုင်ရင်963အခြေပြုတဲ့တပ်စခန်းကိုအေအေတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စစ်ပစ္စည်းအမြောက်များပါဝင်တပ်မတော်စစ်တုပ်ပန်း12ဦးကိုလက်ရဖမ်းဆီးရရှိခဲ့တယ်လို့အေအေပြန်ကြားရေးဌာနကနေမလ17ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ပလောဝမြို့နယ်ပြီးချောင်းတီတပြန်ဆူရွာမှာစကခငါလောက်ခံဂွားချီဆိုင်ခမရ963သက်စခန်းကိုမလ9ရက်နေ့မှာအေအေဘက်ကတိုက်ခတ်ခဲ့တာဖြစ်ပြီးထိခိုက်မှုအခြေအနေကိုတော့စစ်တပ်နဲ့နီးစပ်တူရဲချောင်းဝတေရခန်တို့ကအခုလိုပြောပါရတယ
်။ဆရာတင်းတို့တက်တုံးကိုတခါတင်းတို့အေအေကဝင်ရောက်ဒီလိုသိမ်းဆီးလိုက်တယ်လို့သိရတယ်။မ963ဆင်းရင်နဲ့မလင်းကြီးပြင်းရင်လို့သိရတယ်။လက်နေကြီးကတော့အမြောက်အများကြီးသွားတယ်လို့သိရတယ်။ဟိုမအချင်းလောင်းတော်ကနှစ်ခုနဲ့ဒီဟာမိုးတော်ကဖြစ်ဖြစ်သွားတယ်လို့ပြီးရတယ်ခေတ္တရာလောင်းစီကိုဟဲ့တာသူရောအိမ်ထုတ်သွားတယ်လို့ပြီးရတယ်ရခိုင်ကျင်းတို့အေအေကတော့
လက်ရှိတိုက်ပွဲဖြစ်ပွားရာဒေသမှာတပ်မတော်ကအင်အားဖြည့်တင်းထားပြီးနေမည်ရှင်းလင်းရေးလှုပ်ဆောင်နေစေလို့လဲအဆိုပါဒေသခံကပြောပါတယ်ဒီတော့တွင်ကြောက်တော့ဒေသဘက်မှာလဲအေအေလက်နက်ကန်တပ်ဖွဲ့တွေကရဲစခန်းတွေကိုစီးနင်းတိုက်ခိုက်လာပြီးနောက်ပိုင်းရဲကင်းစကန်တချို့ကိုပြန်လည်ရုပ်သိမ်းတာတွေရှိလာတယ်လို့ကြောက်တော်သေးတခန်ကိုကျော်လှိုင်းမြစ်ကပြောပါတယ
်ကြောက်တော်မျိုးနေမှာဟိုတင်မရေကင်းပေါ့အဲ့ဒီရေကင်းကိုရုပ်ပြီးတော့ဒီစီရင်နေကဒီကြောက်တော်မျိုးမှာရေစကန်ပေါ်ထားတယ်ဒီမင်းပြမျိုးရေတန်းမြောက်ရေတခြားရေကင်းစကန်တွေကိုလည်းဒီမျိုးနေမှာပူပေါင်းလို့ခေါ်တဲ့ဖားတာတွေရှိတယ်လို့ဒီရုပ်တရုပ်စကန်တိုက်ခိုက်ခံရပြီးနောက်အဲ့ဒီလိုဖြစ်တော့ဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုတမတော်သတင်းမှပြန်ကြားရေးအဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောရေးဇူခွေရှိသူကိုအချိန်ချင်းဆက်သွယ်ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။မလ9ရက်နေ့ညနေပိုင်းကလည်းရခိုင်ပြည်နယ်ပုံလူကျုံမြို့နယ်ရူတရုတ်ရဲစခန်းကိုရခိုင်တပ်ဖွဲ့အေအေဘက်ကတိုက်အားလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်ကိုကြာဆုံးခဲ့ရတဲ့ကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့အေအေကြားတိုက်ပွဲတွေအချိန်မြင့်ဖြစ်ပွားလာသလိုပလောဝမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတထောင်နီးပါးစစ်ပေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်။ဒါအပြင်မြို့နယ်တချို့ကရက်ကြီးအုပ်ချုပ်ရေးမှုတွေတာဝန်ကနေနှုတ်ဆက်သွားကြသလိုရဲကင်းစခန်းတချို့လည်းရုပ်သိမ်းထားရတဲ့အခြေအနေထိဖြစ်ပွားနေတာကြောင့်ဒေသခံတွေသက်လုံခြုံရေးသွားလာရေးနဲ့လူမှုရေးလုပ်ငန်းတချို့ရပ်ဆိုင်းသွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။မြန်မာငြိမ်းချမ်းရေးကော်မရှင်အနေနဲ့ NCA ပြည်မရနိုင်ကြသေးတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတယ်လို့ပြောဆိုနေပေမဲ့လည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တန်းပလောင်တပ်ဖွဲ့ TNL မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ကိုကန်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
ရခိုင်ဘက်မှဇက်တိုက်ဖြစ်ဆိုသလိုဖြစ်နေတဲ့တိုက်ပွဲအခြေအနေကိုနိုင်ကွင်းအိမ်စုံစမ်းတင်ပြခဲ့တာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါရစေရှင် တနင်္ဂနွေနေ့မနေ့အစောပိုင်းမှာပြတ်ကျခဲ့တဲ့ Ethiopia လေကြောင်းလိုင်းက Boeing 737 Max 8ဟာပြီးခဲ့တဲ့လတည်းကပဲ Indonesia မှာပြတ်ကျခဲ့တဲ့လေယာဉ်နဲ့အမျိုးအစားတူတဲ့အတွက်လေယာဉ်ရဲ့လုံခြုံရေးပိုင်းကိုမေးခွန်းထုတ်စရာတွေဖြစ်လာစေပါတယ်။ဒါကြောင့်ကမ္ဘာတစ်ဝှမ်းကလေကြောင်းလိုင်းတွေမှာ Boeing 737 အမျိုးအစားလေယာဉ်တွေကိုပြန်တက်မှုရပ်နားခဲ့ကြပေမဲ့ American လေကြောင်းလိုင်းတွေမှာတော့ဆက်ပြီးတော့တုံနေဆဲဖြစ်ပါတယ်။ Boeing 737 Max 8အမျိုးအစားလေယာဉ်သစ်တွေကိုစီစားသက်သာစေတဲ့ခေတ်မီနည်းပညာနဲ့တိစောက်ထားတဲ့အတွက်ဒီအချက်တွေကလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုကောက်ချက်ဆွဲဖို့အလွန်အရေးပါတဲ့အချက်ဖြစ်တယ်လို့ကြံကျင်သူတွေကသုံးသပ်ကြပါတယ်။ဆလာတီကာဟုတ်သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြမှာပါရှင်
။ပြီးခဲ့တဲ့သတင်းကနေနေကအီသီယိုပီးယားနိုင်ငံမှာ Boeing 737 Max 8လေယာဉ်ပြတ်ကျပြီးတော့လူ159ဦးသေဆုံးခဲ့ရတဲ့အပေါ်ကမ္ဘာတစ်ဝှမ်းစိတ်မကောင်းဖြစ်နေချိန်မှာပဲလေယာဉ်စတင်ပြန်လာပြီးမိနစ်ပိုင်းအကြာမှာလေမိုးစီကဘာကြောင့်အရေးပေါ်အချက်ပြခဲ့တယ်လဲဆိုတာကိုကြံကျင်သူတွေဆွေးနွေးနေပါတယ်။Boeing 737 Max 8ဟာ737အမျိုးအစားဟောင်းတွေနဲ့အတော့ကိုခြားနာတယ်လို့ဗြိတိန်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဗြိတိန်လေကြောင်းလုံခြုံရေးကော်မတီကဂျိုင်ဝစ်တင်ဟမ်ကအခုလိုပြောပါတယ်
။ I'm told by those who've flown it, it's very nice to fly. The airlines love it. It's 14% 14 to 15% more efficient.
ဒီလေယာဉ်ပြန်တမ်းကတော်တော်အဆင်ပြေတဲ့အမျိုးအစားဖြစ်တယ်လို့သူ့ကိုမောင်းမှုတွေကကျွန်တော်ပြောပါတယ်။ဒီမျိုးအစားကိုလေကြောင်းလိုင်းတွေလည်းသဘောကျကြပါတယ်။လေယာဉ်က14ရာခိုင်နှုန်းကနေ15ရာခိုင်နှုန်းလောက်ထိစီစားသက်သာပါတယ်။ဒါကတော်တော်များတဲ့ပမာဏလည်းဖြစ်ပါတယ်။အခုတော့လေယာဉ်အတွင်းပိုင်းစနစ်ကိုမင်းကုန်းထုတ်စရာဖြစ်လာနေပါပြီ။ Boeing ကုမ္ပဏီကအမေရိကန်လေကြောင်းဦးစီးဌာန FAA ကသတ်မှတ်ထားတဲ့လုံထုံးလုံနည်းတွေအတိုင်းအတိအကျလိုက်နာခဲ့တာပါ။သူတို့ထုတ်တဲ့ပုံစံအတွက်အတိအမှတ်ပြုလက်မှတ်လည်းရထားပါတယ်။သတ်မှတ်ချက်တွေအားလုံးကိုလည်းလိုက်နာပါတယ်ဆိုတာကိုလည်းလက်တွေ့ပြသခဲ့ပြီးပါပြီ
။အခုဖြစ်တဲ့မတော်တဆမှုဟာပြီးခဲ့တဲ့အောက်တိုဘာလမှာဂျာဗာပင်လယ်ထဲပြတ်ကျလို့လူပေါင်း189ဦးသေဆုံးခဲ့ရတဲ့ Lion Air လေကြောင်းလိုင်းကလေယာဉ်နဲ့ပုံစံသူအမျိုးအစားလည်းဖြစ်ပါတယ်။ဒီဖြစ်ရတဲ့ခုစလုံးမှာလေယာဉ်စတင်ပြန်သမေးမိနစ်ပိုင်းအကြာမှာပြတ်ကျခဲ့တာပါ။လေကြောင်းပြန်တရေးဆိုင်ရာကျွမ်းကျင်သူ John Strickland ကအခုလိုမြင်ပါတယ
် Accidents are so complex there can be so many factors and so random
မတော်ဆမှုတွေကတော့ရှုပ်ထွေးပါတယ်လေကြောင်းမလို့လင်းပြက်ကြဖို့ဆိုတာအချက်လက်တော်များများကြောင့်ဖြစ်နိုင်ပါတယ်ဒါပေမဲ့အဲ့လိုမျိုးအလားတူအဖြစ်ပြက်တွေကရလာတဲ့သတင်းအချက်လက်တွေကိုအခြေခံပြီးတော့လင်းပြက်ကြရတဲ့အကြောင်းရင်းကိုကောက်ချက်ဆွဲလို့တော့မဖြစ်ပါဘူး
အင်ဒိုနီးရှားနိုင်ငံကလည်းအော်တိုဘားလာကလင်းပြက်ကြရတဲ့အကြောင်းရင်းကိုအခုထိမဆုံးဖျားသေးပါဘူးဒါပေမဲ့လည်းအဲ့ဒီမတော်တဆမှုဖြစ်ပြီးနောက်ပိုင်း Boeing ကုမ္ပဏီကလေယာဉ်ရဲ့အာရုံခံကိရိယာကထုတ်ပေးတဲ့မာရွင်းတဲ့အချက်အလက်တွေကြောင့်လေယာဉ်အလိုအလျောက်ရုတ်တရက်ထိုးစင်းသွားတာမျိုးဖြစ်နေတဲ့အကြောင်းလေကြောင်းလိုင်းတွေကိုသတိပေးစာပေးပို့ခဲ့ပါတယ်။အဲ့ဒီလိုအခြေအနေမျိုးတွေဖြစ်လာရင်လေယာဉ်မှုတွေလုတ်ကင်ဆောင်ရမယ့်အစီအစဉ်တွေကိုလည်းထပ်ပြီးတော့သတိပေးဖော်ပြခဲ့တာပါ British လေကြောင်းလိုင်းကလုံခြုံရေးဆိုင်ရာအရာရှိချုပ် Roger Whitfield ကအခုလိုပြောပါတယ
် There are so many safety systems in not just the 737 but in all the modern airplanes that are flying
လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့စနစ်တွေအများကြီးရှိပါတယ် 737 မှာမဟုတ်ပါဘူးဒါပေမဲ့မှာရွံ့နေတဲ့အချက်လည်းတွေးလို့ထင်ပြီးတော့ကွန်ပျူတာတွေကဘေးပို့တဲ့အချက်တွေကိုလေယာဉ်မှုတွေဝင်ပြီးတော့ပြင်ဆင်လို့မရအောင်လုပ်ထားတဲ့စနစ်ကိုလက်ရှိပြန်သန်းနေတဲ့ခင်မီလေယာဉ်တွေအားလုံးမှာထည့်သွင်းထားပါတယ်ဒါက artificial intelligence လို့ခေါ်တဲ့ကွန်ပျူတာညာရည်တုအကြောင်းကိုညှိခုံနေတာမဟုတ်ပါဘူးတချို့စနစ်တွေမှာလူတွေဘက်ကဝင်ပြီးတော့အမှန်တွေကိုပြင်လို့မရအောင်လုပ်ထားတာတွေဒါမှမဟုတ်လူတွေဘက်ကတခုခုကိုတံပြန်လှုပ်ဆောင်လို့မရအောင်လုပ်ထားတာတွေရှိတယ်ဆိုတာကိုပြောတာပါတခါတလေမှာအခြေအနေတွေကိုလေမှုတွေဝင်ထိန်လို့မရအောင်ဒီစနစ်ကဟန်တာထားတယ်လို့ထင်ပါတယ
် Boeing 737အမျိုးအစားလေယာဉ်တွေကို1969ခုနှစ်ကမှစပြီးတော့မိတ်ဆက်ခဲ့တာဖြစ်ပြီးကမ္ဘာတစ်ဝှမ်းလုံးအသုံးများတဲ့ခီးတဲ့တင်လေယာဉ်လည်းဖြစ်ပါတယ်အမျိုးအစားသစ် Max 8ကတော့2019ခုနှစ်ကမှစပြီးတော့အသုံးပြုလာတာပါ။ Ethiopia နိုင်ငံမှာလေယာဉ်ပြတ်ကျခဲ့ပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာတော့ Boeing ကုမ္ပဏီရဲ့ stock share စီးကွက်တွေ30ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းရေးသားပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ12ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုည9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်နှစ်ခုတည်းကတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုမစတင်ခင်မှာတော့အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း50ကျော်ကယာယီသမ္မတအဖြစ်တည်မှတ်ပြုထားတဲ့ဟွမ်ဂွာဒိုနဲ့ဗင်နီဇွဲလားသမ္မတနီကိုလက်မက်ဒူရိုတို့ကြားအာဏာလွန်ဆော့ဖွဲ့အပေါ်မှာဝါရှင်တန်နိုင်ငံရဲ့တိုင်ဝိုင်းကတိုးပြီးတော့အာရုံစိုက်လာနေပါတယ်။သမ္မတမက်ဒူရိုအာဏာဆွတ်မှုနောက်ဆုံးအချိန်ရောက်နေပြီးရပ်ပိုင်းမဲ့ခံတော့မယ်လို့အမေရိကန်ယာရှိတွေကယုံကြည်ထားကြပါတယ်။ဒါပေမဲ့လည်းရေနံတွေထွက်ပေမဲ့စီးပွားရေးချွတ်ချုံကြပြီးစည်ရဲငန်းမှုတွေနဲ့ပြည်ပကိုလူတွေစုလိုက်ထွက်နေတဲ့ဗင်နီဇွဲလားနိုင်ငံရေးမှာအမေရိကန်ပြည်ထောင်စုဘက်ကစီရေးရဂျာဝင်ဖြည့်ရှင်းတာမျိုးဖြစ်နိုင်ကြေကိုတော့မရှိဘူးဆိုပြီးရှော့ပေါ်ပြောဆိုနေကြတာပါ။တိုင်းပြည်တော်ဝန်ထွေထွေအောင်ကြောင်းမူကြီးပြန်နှံ့ပြီးအစကတည်းကကြက်တဲပေါင်းစုံရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံမှာပြည်သူ3,000ကျော်တိုင်းပြည်ကနေထွက်ခွာပြီးလူသားချင်းစာနာမှုဆန်ရဘေးဒုက္ခအန္တရာယ်ဇိုးကြီးကိုရင်ဆိုင်နေရပါတယ်။လက်ဆင်မီရကြမှာလေမိပြန်လာစီကြမှာလေလို့ကာရဂတ်စ်မြို့ကန်သူပြောဆိုသမ်းမှာလက်ဝဲဝါဒကိုယုံကြည်လိုက်နာခဲ့သူဟီကိုချာဗက်စ်ရဲ့မူဝါဒတွေကိုဆက်ခံခဲ့တဲ့သမ္မတနီကိုလက်စ်မက်ဒူရိုကတော့သူ့နိုင်ငံကြုံနေရတဲ့ခက်ခဲတွေအတွက်အမေရိကန်ပြည်ထောင်စုကိုပြစ်ဖို့ပါတယ
်။ Estamos ante la más grave agresión.
တမိုင်းတစ်လျှောက်နှစ်ပေါင်း200အတွင်းဗင်နီဇွဲလားရင်ဆိုင်ခဲ့ရတဲ့အမေရိကန်ရင်းရှင်တွေရဲ့ကျူးကျော်မှုတွေထဲမှာဒီတစ်ကြိမ်ဟာအဆိုးဝါးဆုံးပါပဲ
။အမေရိကန်အင်ဂျီတော်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်ဒန်ကတော့မဒူရဲရှိရလာလာနဲ့ပတ်သက်လို့တင်းကုန်နေနေက ABC ရုပ်သံကိုအခုလိုပြောပါတယ
် I hope his future consists of living on a nice beach somewhere
ဗင်နီဇွဲလားနဲ့ဝေးတဲ့ရက်ကတာယာတဲ့ပင်လယ်ကမ်းခြေတစ်ခုခုမှာသူမကြခင်သွားနေတော့မယ်လို့ကျွန်တော်မျှော်လင့်ပါတယ
်အတိုက်ခံကောင်းဆောင်ယာယီသမ္မတအဖြစ်ဒီမဲ့ပြုခံထားရတဲ့ဝမ်ဂွာဒိုတိုင်းပြည်ကိုဥဆောင်လာနိုင်ခြင်းနဲ့ပတ်သက်လို့လဲဂျွန်ဘော်ဒန်ကအခုလိုပြောပါတယ
် There are countless conversations going on between members of the National Assembly and members
ဗင်နီဇွဲလားလူ့အမတ်တွေနဲ့ဗင်နီဇွဲလားစစ်တပ်တပ်ဖွဲ့တွေကြားမှာဖြစ်လာတဲ့အခြေအနေနောက်စစ်တပ်ကအတိုက်ခံကိုဘယ်လိုပြောင်းပြီးထောက်ခံမှုပေးမလဲဆိုတာတွေအချိန်မောင်းမရေမတွက်နိုင်အောင်ဆွေးနွေးညှိနှိုင်းနေကြပါတယ်ဂွာဒိုအတွက်အခွင့်အလမ်းကောင်းတွေရမယ်အချိန်လို့ကျွန်တော်ထင်ပါတယ
် Republican ထက်လွတ်တော်အမတ်မာကိုရူဘီယိုတို့လိုအမတ်တွေကဗင်နီဇွဲလားပြည်သူတွေကိုခင်ဗျားတို့ရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီပြန်လည်တည်ဆောက်ရေးတိုက်ပွဲကကျွန်တော်တို့ရဲ့တိုက်ပွဲပါလွတ်လပ်တဲ့ကဘာခင်ဗျားတို့ကိုပြစ်မှတ်ထားပါဘူးဆိုပြီးထောက်ခံပြောဆိုနေပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်ဘော့ဒ်မန်နန်ဒက်စ်ကလည်းခုလိုပြောပါတယ်
regime officials if you want a future
ဒူရိုဆိုရနဲ့အစိုးရအဖွဲ့ဝင်ကရှိတွေကိုပြောကြပါတယ်ဗင်နီဇွဲလားရဲ့အနာဂတ်ကိုတည်ဆောက်ခြင်းနဲ့ကဘာမှာဗင်နီယာရောက်ရောက်နောက်ကလိုက်ပြီးဒဏ်ခတ်မဲ့အမေရိကန်ရဲ့အရေးယူမှုတွေကကင်းလွတ်ခြင်းလေဆိုရင်တရားဝင်ယာယီသမ္မတဖြစ်တဲ့ဟွမ်ဂွိုက်ဒိုကိုအတိအမှတ်ပြုလိုက်ပါသွေးစွန်းတဲ့လောရည်တွေကိုဆွန့်လွတ်ဖို့လိုပါတယ
်မက်ဒူရိုဆိုရအပေါ်မှာသမ္မတထရန့်ဆိုရရဲ့ပိတ်ဆို့တန်ခတ်မှုတွေကိုဒီမိုကရက်အမတ်တော်တော်များများကထောက်ခံကြပါတယ်ဒါပေမဲ့လည်းစီရေးရဂျာဝင်ဖြည့်ချင်းမှုဆိုတာမဖြစ်သင့်ဘူးဆိုပြီးအကြံပေးပြောဆိုနေကြပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်ထင်ခိမ်းကအခုလိုပြောပါတယ
် loose talk about military action actually cements and emboldens
စီရဝင်မယ်ဆိုတာမျိုးအရန်ကရောပြောနေတာတွေကအာဏာရှင်တွေကိုပိုပြီးခြေကုပ်ယူနိုင်အောင်ခိုင်သွောင်းတွန်းပေးလိုက်သလိုဖြစ်ပါလိမ့်မယ်ကျွန်တော်တို့စိတ်ဝင်စားတာကဗင်နီဇွဲလားပြည်သူတွေအတွက်ငြိမ်းချမ်းရေးလွတ်မြောက်မှုနဲ့ဒီမိုကရေစီအတွက်တတ်သက်ပ
ါဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်ထုကိုယ်စားလှယ် Elliot Abrams ကအမေရိကန်ပြည်ထောင်စုဘက်ကစီရရဂျာဝင်မှုစဉ်းစားမထားတဲ့အကြောင်းနဲ့အခုဆောင်ရွက်ချက်တွေကလည်းဒီလိုရည်ရွယ်လှုပ်ဆောင်နေတာမဟုတ်တဲ့အကြောင်းပြောဆိုသွားပါတယ
်။
ပြီးခဲ့တဲ့လတုန်းကအင်ဂျီရိုမှာပြောဆိုခဲ့တဲ့အချိန်တုန်းကတော့အမျိုးသားလူမျိုးရေးချန်ပေဂျွန်ဘော်ဒန်ကဗင်နီဇွဲလားရင်းနဲ့ပတ်သက်ပြီးသမ္မတထရန့်အနေနဲ့ရွေးချယ်စရာနီလန်အားလုံးကိုစဉ်းစားနေတယ်လို့ပြောဆိုပါတယ်။ဒ
ဒါပေမဲ့လည်းတင်းငွေနေ့က ABC ရုပ်သံနဲ့ပြောဆိုရမှာတော့ဖြစ်လာနိုင်ခြေတွေနဲ့ပတ်သက်ပြီးတစုံတရာကြိုတင်ခန့်မှန်းဖို့ကိုသူကညင်းဆိုတော့ပါလေ။ဘာတွေဖြစ်လာမလဲစောင့်ကြည့်ကြတာပေါ့လို့သာပြောဆိုသွားကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ဦးဆောင်ဆွေးနွေးပေးမဲ့ကိုသားညိုဦးနဲ့အတူမဆုမွန်စီစဉ်ထုတ်လွှင့်ပေးမဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင်။
ပါပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အဂတိတိုက်ဖြတ်ရေးအတွက်ဘလောက်များမျှော်လင့်စရာရှိနေပြီလဲအဂတိလက်စားမှုတွေနဲ့တိုင်ကြားခံခဲ့ရတဲ့ဒီတိန်းလာကြီးတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတော့အမှုဖွင့်ရေးယူလိုက်ပြီးဖြစ်ပါတယ်ဆယ်စုနှစ်တွေနဲ့ချီအောင်လို့ဒီမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအစဉ်အဆက်မှာလက်ပေးလက်ယူမှုတွေနဲ့အသားကျနေတဲ့မြန်မာလူ့အဖွဲ့အစည်းမှာဒါဆန်နမူနာပြလောက်ရတစ်ခုလိုမျိုးအပြောင်းလဲတစ်ခုရဲ့အတွက်မျှော်လင့်စရာတွေများဖြစ်လာပြီလားကျွန်တော်သုံးသပ်ဆွေးနွေးသွားကြဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ရှင်းနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်နောက်တူကတော့ဒီတန်လွေနိုင်ငံသားစွမ်းရည်နှစ်တင်အစီအစဉ်ကဘုတ်အဖွဲ့ဝင်ဖြစ်တဲ့ကုဆန်နီဖြစ်ပါတယ်နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးရှင်းနေဦးသိန်းတန်ဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်ဦးကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ပြောရမယ်ဆိုတော့ energy အစိုးရလက်ထက်မှာဒါဟာဆိုလို့ရှိရင်ဒီနိုင်ငံရေးအရာအဆင့်ကြီးကြီးတာဝန်ရှိတဲ့ political appointee တယောက်ကိုပထမဆုံးအရေးယူလိုက်တယ်လို့ပြောလို့ရပါတယ်ဒီပေါ်မှာကျွန်တော်တို့တုံ့ပြန်တဲ့လူလူကြားတွေကမျိုးမျိုးကြားပါတယ်အာရသူတွေလည်းရှိပါတယ်ကျင်းတဲ့အာရမှုရှိကြတယ်နောက်တချို့အားများတဲ့သူတွေလည်းရှိတယ်ဆိုလိုတာကကြော်စောသတင်းထွက်နေတာတလောက်ကြာပြီခုမှရေးယူရသလားတခြားကြော်စောသတင်းရှိတဲ့လူတွေရောမစုံစမ်းဘူးလားဒါမျိုးတွေဖြစ်နေကြတယ်အာရသူကအားများရှင်ရှင်နေဦးသိန်းတန်းဦးရဲ့အမြင်သိကြပါလေခင်ဗျာဒီအချိန်ဒီပေါ်
ကျွန်တော်ကတော့ကျင်းတဲ့အာရတယ်လို့ပြောရပါမယ်ဒါအခုဒီအာရဒီလည်းဇာမှုတိုက်ပြေးကော်မရှင်ကကင်တွေခဲ့တဲ့ဆက်ပါတော့အတော်ကြီးတယ်ငားတယ်ပြောရမှာပေါ့နော်ဒါအရေးလည်းကြီးပါလေဟိုသတင်းထွက်နေတာကြာပြီဆိုပေမဲ့ကျွန်တော်တို့ကအာနာယပါတီတရက်ကခုပါတီတွေကအကြီးအကဲတယောက်ပေါ့နော်ကိုအရေးယူဆောင်ဖို့ဆိုတာတော်ရုံတစ်ဖြစ်မဲ့တော့မဖြစ်နိုင်ဘူးပြဒါကကျွန်တော်တို့ကြည့်ကြည့်ပါမယ်ကျွန်တော်တို့ရှေ့သွားခဲ့တဲ့ဥဒိသိန်းဆိုတာလက်ထက်မှာကျုံ့ခဲ့တဲ့ပြဿနာတွေအများကြီးရှိတာပဲဘယ်တော့ကဘာအများကြီးပြောတယ်နိုင်ငံရေးအရာတို့သဘောထားကွဲလွဲတဲ့လူတွေကိုသာလျှင်တို့ကအပြစ်ရှာပြီးတော့မဖြစ်ဆောင်တဲ့ငွေကြေးလေးနဲ့တရားစွဲတာရှိရဒါမျိုးတွေအများကြီးပဲအခုနောက်အစိုးရတက်လာတော့ကျွန်တော်တို့ငွေတွေကိုပြန်ပြီးတော့အရစ်ကြပြန်ဆက်နေရတယ်အနေရတယ်အများကြီးပဲအဲ့ဒါတွေနဲ့စာရင်အန်ဒီအစိုးရဟာဒီလိုအစိုးရပြည်ပြည်ရိုးရိုးဖြောင်းပြောင်းနဲ့ဟောဒီကြောသားရင်သာမကွက်ကြဘူးလေအခုဆောင်တဲ့ကိုကျွန်တော်ထင်တယ်ဗျဒါကြံတဲ့လူတွေရှိတယ်ဆိုတော့ဒါလည်းလာမှာပဲကျွန်တော်တို့ပြောလင့်တယ်မကြခင်မှာပဲဒီအကောင့်ထဲနဲ့တခုရှိတယ်ကော်မရှင်နဲ့လောက်ရတာဖြစ်တဲ့အခါကျတော့ဥတွေအနေနဲ့အညီတဲ့လိုက်နာရတယ်အချက်လက်ခိုင်မာဘူးလေလို့အဲ့ဒီအခြေအနေမှာဖြစ်တော့ကျွန်တော်ကတော့ထောက်ခံတယ
်ဟုတ်ကဲ့ခင်ဗျခုနကဦးသိန်းသံကိုပြောသွားတဲ့အထက်မှာကိုနိုင်ငံရေးပါတီဝင်ချင်းချင်းရေးယူတာပေါ့နော်အာအစင်မပြေအခုကျွန်တော်တခုနေနဲ့ထောက်ပြချင်တာကဒီကော်မရှင်ရဲ့လုတ်ပိုင်ခွင့်ကော်မရှင်နဲ့ပတ်သက်လို့ဥပဒေမှာအခန်း7အထွေထွေမှာ65ကာကြီးထဲမှာလေနိုင်ငံရေးရာထူးလက်ရှိဖြစ်သူကိုတရားစွဲဆိုရန်ဖြစ်ပါကပြောင်းစုဆိုရဖွဲ့ရဲ့သဘောတူညီချက်ဖြစ်ကော်မရှင်ကထုတ်ပေးသောကြိုတင်ခွင့်ပြုချက်ရယူရမည်လို့ဆိုထားပါတယ်ဆိုလိုတဲ့သဘောကတော့ကော်မရှင်ကအခုလိုမျိုးဒီ political appointee တွေကိုအရေးယူရမယ်ဆိုလို့ရှိရင်ပြောင်းစုဆိုရဖွဲ့တမရရဲ့ခွင့်ပြုချက်ရရမယ်ဆိုတဲ့သဘောတော့စောင့်ပါတယ်ခင်ဗျာတမရကတော့ appointee လုပ်တာပေါ့လေဒါမှမဟုတ်ကော်မရှင်ကတခုခုအရေးယူရမယ်ဆိုရင်တော့တမရခွင့်ပြုချက်ယူရမယ်ဆိုတဲ့သဘောကဒါကနည်းနည်းအုပ်ချုပ်ရေးဘိုင်းကလွှမ်းနေတယ်လို့ယူဆလို့မရဘူးလားလွတ်လပ်မှုတော့ရှိရလားခင်ဗျာ
အဲ့လိုပြောလို့တရားဘူးရဘာကြောင့်လဲဆိုတော့ဒါတော့လုံထုံးလို့ပြီးပါပဲဒီဟာကသူကပြည်သူဝန်ထမ်းသဘောဖြစ်တာဟုတ်ဗျာကျွန်တော်တို့ရာဇဝတ်ကျင့်သုံးဒီဥပဒေနဲ့ဒီတရားမှကျင့်သုံးမှလည်းရှိပြီးသားဒီပြည်သူဝန်ထမ်းကိုရည်ယူဆောင်ရမယ်ဆိုရင်ကိုကျွန်တော်တို့ကကြိုတင်ပြီးတော့နိုတစ်စာပေးရတာတရားမှဆိုရင်ပြည်မှုဆိုလို့ရှိရင်လည်းသူရဲ့ယာရီအစင်တန်းအလိုက်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းကိုကျွန်တော်တို့ခုပြုနေတောင်းရပါတယ်တောင်းရတော့ဒါကတော့ဒါလုံထုံးလုံးပြီးတဲ့ရှိနေတာတော့ရာဇဝတ်ကြီးမှလည်းရှိပြီးသားပဲရာဇဝတ်ကျင့်သုံးမှလည်းရှိပြီးတော့ဒီဟာကတော့ဒီအုတ်ချုပ်မှုအာဏာပိုင်အဖွဲ့ကိုဟိုအခွင့်ပြုပိတ်တော့မယ်ဆိုတာပုံမှန်နည်းလမ်းတစ်ချက်လုပ်တဲ့တုတ်ရတစ်ခုပါပဲဒီအုတ်ချုပ်ရေးအာဏာပိုင်အဖွဲ့ကဆွမ်းမှုတယ်ဆိုပြောလို့ရပါ
ဘူးဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးချင်တာကအရင်တုန်းကလည်းဒီပြောင်းစုဝင်ကြီးတချို့ဒါနဲ့ပတ်သက်ပြီးတော့ကြော်စောသတင်းထွက်ခဲ့မှုတွေဒါပေမဲ့လည်းအတိအကျမစုံစမ်းနိုင်တာလည်းဖြစ်ရင်ဖြစ်မှာပေါ့နော်သူတို့ယာရုကထုတ်ပြလိုက်တဲ့သဘောမျိုးပဲဆောင်ခဲ့ပါလေအဲ့တော့အခုအချိန်တွေကတော့ဝင်ကြီးချုပ်တယောက်လုံးကိုဖမ်းဆီးပြီးတော့ထောင်မှာထောင်ထဲမှာထည့်လိုက်ပြီခင်ဗျာအဲ့တော့အချိန်တွေကပြောမယ်ဆိုရင်ဒီ energy အစိုးရကလည်းဒီ outlet စားမှုတိုက်ဖြတ်မယ်ဆိုတဲ့ဟာကိုသူတို့ဒီပ ြောကြွေးကြော်ပြီးတော့ပြောထားတာရှိတော့ပို့ပြီးတော့မျှော်လင့်စရာတွေများရှိလာပြီလားတခြားလုတ်ပိုင်ခွင့်ရှိတဲ့နိုင်ငံရေးရလုတ်ပိုင်ခွင့်ရှိတဲ့လူတွေကိုရောအေးအေးနိုင်တဲ့အလားလားဦးသိမ်းသိမ်းပြီးအမြင်သိကြပါလေ
ကျွန်တော်တို့မျှော်လင့်နေဗျဒါအခုကျွန်တော်တို့ဒီလက်တလုံးမှာကိုကျွန်တော်ကပြောနိုင်တာ၃ခုရှိတာပေါ့နော်ဒါအခုတော့တင်းတားကြီးတိုင်းကဒါဝင်းကျစ်ကိုဖြစ်သွားပြီတခါတရံကြတော့လဲပဲအဂတိလိုက်ဆိုင်မှုတက်ကြေးကော်မရှင်ကဒီလမ်းလွှဲနာမျိုးကိုကျွန်တော်တို့တွေ့ရရဥပမာအားဖြင့်လေဗရန်ကချစ်နေပါလေဒေါ်ခင်အေးကိုတရားစွဲတော်မူပါအဂတိလိုက်ဆိုင်မှုတက်ကြေးဥတွေနဲ့ပတ်သက်တယ်လို့ကျွန်တော်မထင်ဘူးဒါမျိုးတွေတွေ့တယ်အဲ့ဒါအပြင်ကျွန်တော်တို့လက်ရှိရထားတဲ့သတင်းတွေထဲမှာသတ္တုရင်းဝန်ကြီးဌာနကထိတ်တန်းအရာရှိကြီးတွေကဒီရွှေတူးတဲ့ကော်မတီတွေစီကနေပြောသူတို့အိမ်တွေရဲရိုက်လို့အိမ်ကြီးတွေဆောက်တဲ့အခါမှာပိုက်ဆံတွေတောင်းတာတွေဒီကိုခိုင်းတာတွေစတဲ့အချက်လက်တွေကိုအတိအကျတိုင်ကြားထားတာတွေရှိတယ်ဆွဆေးနေတယ်အဲ့ဒါတွေလည်းကျွန်တော်တို့ညှော်နေတယ်ဗျာအဲ့ဒါလည်းမကြိုက်ရင်ပေါ်လာလိမ့်မယ်တခြားအနက်ထွက်နေတဲ့ဒီစားရေးရှိတယ်ဒါကတော့အရေးပေးပြီးဖြစ်တယ
်ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ကုဆန်နီကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုဆန်နီကြားမယ်ထင်ပါတယ်ကျွန်တော်ခုနပြောလို့ဒီမြန်မာနိုင်ငံမှာလက်ရှိအပြောင်းလဲတစုံတရာပေါ့ဒီ NLD အစိုးရတက်ပြီးတဲ့ကာလမှာဒီလူဖွဲ့စည်းတစ်ခုလုံးကလည်းဒီဆယ်စုနှစ်နဲ့ချီပြီးတော့လက်ပြီးလိုက်မှုတွေနဲ့အသားကျနေခဲ့တယ်အဲ့တော့တကယ်တမ်းဒီအာဒီလိုက်စားမှုတိုက်ဖြတ်ရေးအတွက် NLD ဆိုရလည်းသူတို့လှုပ်သွားမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအချိန်မှာဆိုရလည်းတာဝန်ရှိလားအချိန်တရားလုံးကစနစ်ကြောင်ဖြစ်နေတာလားလူပုဂ္ဂိုလ်ကြောင်ဖြစ်နေတာလားဘလို့အချိန်ကြောင်လို့မြင်ပါလဲခင်ဗျာလက်ရှိလည်းဖြစ်နေတဲ့အချိန်တွေလည်းရှိနေတာ哦
ဟုတ်ကဲ့ကျွန်တော်ကတော့မြင်လာတော့လူတော်များလည်းပြောနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံကကျင့်ပျက်ချစားမှုတွေကတော်တော်လေးကိုအသားကျနေတယ်ကျင့်ပျက်ချစားမှုတွေတော်တော်လေးကိုဟိုအသားကျပြီးတော့ပုံမှန်လိုဖြစ်နေတယ်ပေါ့နော်အဲဒီကြေကနာကဟိုပြောနေကြတာပေါ့အဲကြောင့်ကျွန်တော်တို့ကတော့ဟိုအရင်တော့ကတော့မပွင့်လင်းတဲ့ခေတ်ပေါ့ဖြည့်ဆိုးရခေတ်ဖြစ်လာခဲ့တယ်ဖြစ်လာတော့ကျတော့ဒီလိုကျင့်ပျက်ချစားမှုတွေကျွန်တော်တို့ကကြံရွယ်မှုရည်ရွယ်မှုဆိုတာကြီးကတော်တော်လေးကိုဖက်ခဲလာပေါ့ဒီကပြင်လင်းလာတဲ့ခေတ်မှာတော့ဟိုကျွန်တော်တို့ဟိုအရင်ဆိုရပေါ့နော်ပထမလူတော်တဲ့ပထမဆိုရတော့ကလည်းပြောကြတာပေါ့လေအဲ good governance clean governance ဆိုရပြောတယ်ဒါပေမဲ့အဲ့ဒါတွေကတိတိယောက်ယောက်မလုပ်နိုင်ဘူးပေါ့နော်ဒါသဘောတရားတွေပြောသွားတယ်ဆိုတော့အခုလိုမျိုးလောက်တာကတော့ကျွန်တော်တို့ဟိုကြိုးစားတယ်ပေါ့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကဒီဒီတစ်ခုတည်းကိုအရင်ယူဖို့တစ်ခုတည်းကိုကျွန်တော်တို့ကလုံးလို့မရဘူးပေါ့ကျွန်တော်နိုင်ငံကကျန်တဲ့နာကပါလဲဆိုတော့အဲဟိုဒီဆရာနာရှင်စနစ်အောင်မှရှိကြတာရယ်ကျွန်တော်တို့ရဲ့ဟိုတိမှန်ကပ်ဝဲမှုအမှားတွေပေါ့ဒါကိုတော့ကျွန်တော်တို့ထိပ်ပိုင်းဟိုအရင်တော့ကစစ်ဆေးရကောင်းဆောင်တွေကလက်ခံကြတယ်ဒါပေမဲ့ဒီဟာကိုထုတ်ပြောတယ်သူတို့မပြောတဲ့ဟာတစ်ခုရှိတယ်ကျွန်တော်နိုင်ငံရဲ့ဒီရပြဿနာကတိမှန်ကပ်ဝဲမှုလွဲမှားမှုနဲ့အကျင့်ပြတ်ချစားမှုအကြီးကျယ်ဖြစ်ခဲ့တာပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအောက်ခြေဝန်ထမ်းလေးတွေကအစားကျွန်တော်တို့အောက်ဆုံးဝန်ထမ်းကအစားထိုက်တိုင်းဝန်ထမ်းကြီးတာဝန်ရှိတဲ့အဲခုနပြောတဲ့တကယ်ကိုဝင်ကြီးဌာနဝင်ကြီးတို့လူမျိုးတွေကကျွန်တော်တို့စားခဲ့တဲ့ဟိုတုန်းကလည်းဆိုအကြီးကျယ်တာတွေကလုပ်ခဲ့တယ်ဒါဒီပြဿနာကြောင့်ကျွန်တော်တို့တိုင်းပြည်ကဖြစ်နေတာအဲ့တော့ဒီအချင်းနဲ့ဆက်စားမှုကိုအသားကျနေရဆိုတာဥစ္စာကြီးကလည်းဟိုမှန်တဲ့လောက်မှန်တယ်ဒါကိုကျွန်တော်တို့ကပြုလို့ပြုပြရမယ်ပြောင်းလဲရမယ်ပေါ့နော်အခုကတော့တက်လာတာကပြည်သူ့အစိုးရတက်လာတယ် NLD အစိုးရတက်လာတယ်ဆိုတော့ NLD အစိုးရအနေနဲ့မဖြစ်မနေကျိုးကျိုးဆဆလောက်ရမှာဒီ anti corruption နဲ့အဲ့ဒီအခုကော်မရှင်တွေပါပြီးဖွဲ့ထားပြီပေါ့နော်ဆိုတော့ကော်မရှင်ဖွဲ့ထားပြီနဲ့ကျွန်တော်တို့ကကော်မရှင်ရဲ့လုံထုံးလုံးကြီးတွေကောင်းရမှာဖြစ်တယ်လို့ကျွန်တော်ရှိနေတဲ့အဟောင်းတွေပေါ့အဲ့ဒါတွေကျွန်တော်တို့ဘယ်လိုဖြတ်မလဲဆိုတဲ့အချက်တွေတော့ရှိတာပေါ့လေဒါကတော့ဒီအချိန်တွေလည်းဒါတွေကိုဆွေးနွေးကြည့်တာကဘာအောင်မှလည်းဒီကိစ္စတွေကဖြစ်နေတာခုနပြောလို့တစ်နှစ်ကို1 trillion လောက်ကိုအကြတိလိုက်စားမှုရှိတယ်ဆိုတာကကဘာမှရင်ပညာကျင့်တယ်မှာလည်းရှိတယ်ကဘာမှ research လုပ်ထားတာလည်းရှိတယ် GDP ရဲ့တကယ်ရှိရာခိုင်နှုန်းလောက်ကအစတကဘာလုံး GDP ရဲ့ရှိရာခိုင်နှုန်းလောက်ကအစ corruption ဖြစ်နေတယ်ဆိုတော့ corruption ဖြစ်မှုရဲ့နောက်ွယ်မှာအစပေါင်းများစွာသောကျွန်တော်တို့ဒီဝင်ငွေတွေအစပေါင်းများစွာသော corruption တစ်ခုဖြစ်တယ်ဆိုရင် corruption ကရာခိုင်နှုန်းဟိုတစ်ခုဖြစ်တယ်ဆိုရင်နောက်ကနေပြီးတော့တိုးတက်ခုပြမှုဆုပ်ယုပ်မှုတွေကနှစ်ခု၃ခု၄ခုကနေပြီးတော့၅ခုထိအောင်မှုအစပေါင်းများစွာရှိနေတာပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးလုပ်ရမယ့်အနေအထားကတော့ဖြစ်လာပြီပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ခုလိုမျိုးအရေးယူမှုတွေလိုတယ်စုံစမ်းစစ်ဆေးမှုတွေလိုတယ်ဒီလိုကော်မရှင်တွေနဲ့လုပ်တာလိုတယ်လို့အခြားသောပြုရင်ပြောင်းလဲမှုတွေအများကြီးကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့ကျွန်တော်တို့လုပ်တဲ့အခါမှာခုနပြောတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါကျွန်တော်ဆက်ဆက်ပြီးမြင်မလို့ပါအဂတိလဲစားမှုနဲ့ good governance ဒီကောင်းမှုနဲ့စနစ်အုပ်ချုပ်ရေးစနစ်ပေါ့နော်ဒီဆက်ဆက်မှုရှိရဆိုတော့ကျွန်တော်တို့အခုက energy အစိုးရအနေနဲ့ကတော့အာသီလက်စားမှုတိုက်ဖြတ်ရေးတွေပါပြီးတော့သူတို့စောင်းနေတာရှိတယ်ကော်မရှင်ဖွဲ့ပြီးရေးယူတာရှိတယ်အဲ့တော့တကယ်တမ်းဒီအာသီလက်စားမှုဖြစ်စဉ်ကိုဖြစ်စဉ်မှာအရေးကြီးတဲ့ good governance လို့ဟာမျိုးအတွက်သူ့အစိုးရဖွဲ့အုပ်ချုပ်ရေးစနစ်မှာစောင်းရတာမျိုးတွေရောလက်တွေ့မှာရှိပါလားခင်ဗျာ
အဲ့ဒါနဲ့ခုပါရှိလာဆိုလည်းပေါ့ဗျာဒီဟို တိုင်ကြားလို့ရတာတွေဖြစ်လာတယ်။ဒါလူထုနဲ့ဒီတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံတာတွေဖြစ်လာတယ်။ဒါကကျွန်တော်တို့ကောင်းတဲ့အနေအထားပေါ့။ဒါပေမဲ့အများကြီးတော့ကျွန်တော်တို့လူသေးတယ်လို့မြင်နေပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဝန်ထမ်းတွေကိုလာစားတိုးပေးကြတယ်။ဒါကတော့သူရနေရဘလို့တိုးပေးကြတယ်။ဒါကလည်းကျွန်တော်တို့ corruption ကိုဆွတ်ချတာဒီကြီးပေါ့။တခြားသောဟာတွေတော့ကျွန်တော်တို့လုပ်ဖို့လူနေတယ်လို့မြင်နေပေါ့နော်။အဓိကတော့ခုနပြောတဲ့ပွင့်လင်းမြင်တာမှုရှိဖို့ပွင့်လင်းမြင်တာမှုရှိဖို့ဆိုတဲ့အခါမှာစနစ်ကြီးပေါ့နော်။လုပ်တဲ့လုပ်တုံးလုပ်နေစနစ်ကြီးပေါ့ဆိုတော့ကျွန်တော်တို့ယာလူကြီးကြီးရတဲ့လူလောက်ပိုင်းကြီးကြီးရတဲ့လူခုနကပြောတဲ့ဝင်ကြီးချုပ်ဆိုတာအတိုင်းဒေသကြီးမှာကြီးဆုံးပါအဲ့လိုဝင်ကြီးချုပ်တို့မျိုးတွေဒီတမကပြည်တော်စုဝင်ကြီးတွေအဲ့လိုမျိုးလူမျိုးတွေမှာလောက်ပိုင်းကွင်းတွေများတဲ့အတွက်ကျွန်တော်တို့ကစနစ်တွေပြောင်းရမှာပေါ့နော်ပွင့်လင်းမြတ်တာမှုရှိတယ်ကျွန်တော်တို့ transparency ဖြစ်တဲ့အားတွေရှိရမယ်ကျွန်တော်အလွယ်တကူသိရှိသုံးစားနိုင်ရမယ်ဒီမှာကျွန်တော်တို့လုံလဲလုံနေကြတယ်ပေါ့နော်ဒီဆိုရမှာလည်းလုံနေပါပြီဟို right to information ဆိုတဲ့ဟာဒါမဲ့သိပြီးတော့အလားအလာတော့မကောင်းသေးဘူးလို့သုံးသပ်ကြတယ်ပေါ့နော်ဒီဥပဒေတွေကလည်းအဲ့ဒါကြောင့်ကျွန်တော်တို့ဒီဟာတွေကိုပါလဲနောက်တစ်ခုကကျွန်တော်တို့ရှိပြီးသားဖြစ်တဲ့ရန်ရဒီလွတ်တော်ပေါ့နော်လွတ်တော်ရဲ့နိုင်ငံရေးအင်အားစုတွေရဲ့ပြည်သူရဲ့မီဒီယာရဲ့ပေါ့ပြည်သူဆိုတဲ့နိုင်ငံကျွန်တော်တို့ကရပ်ရက်ဖွဲ့စည်းတွေပါဒီလူတွေကနေပြီးတော့ဒီဟာတွေနဲ့ပတ်သက်ပြီးအလွယ်တကူသိရှိစုံစမ်းနိုင်ခွင့်လည်းကျွန်တော်တို့ရှိရမယ်ပေါ့နော်နောက်တစ်ခုကတော့ကျိုးပြီးစနစ်တွေပေါ့ဒါကကျိုးပြီးစနစ်တွေရှိပြီးတော့ခက်ခဲနေတဲ့အခြေအနေတွေရှိနေမယ်ဆိုရင်ဒီ procedure တွေမှာခက်ခဲနေမယ်ဆိုရင်ကျွန်တော်တို့ကမလိုလားတဲ့စနစ်တွေကျွန်တော်ဖြုတ်ပြရမယ်။နောက်ပြီးထိရောက်တဲ့စနစ်တွေပြန်ပြီးတော့အစားထိုးပြရမယ်။ထိရောက်တဲ့စနစ်ဆိုတဲ့နေရာမှာခုနပြောတဲ့ဒါကအကာအကွယ်ဖြစ်နိုင်တဲ့စနစ်မျိုးတွေပေါ့။နောက်တစ်ခုကအခုကျွန်တော်တို့ကမ္ဘာမှာနိုင်ငံက invention တွေရှိတယ်။2005ခုနှစ်ကစပြီးတော့ဒီ Anchor တို့ပါလို့ရှိတယ်ပေါ့နော်။ UNCAC ဆိုရက်အဲ့တော့အခု2015 73ခုနှစ်မှာသူကနိုင်ငံပေါင်း130ဖြစ်လာပြီ။အဲ့တော့ကျတော့အဲ့ဒီမှာပါလေဆိုတော့နိုင်ငံတိုင်းကနေပြီးလိုက်နာရမယ့်ဟာအစိုးရတွေကလိုက်နာရမယ့်ဟာကြီးဒီငွေကြေးကွာခြားမှုတွေ banking ကိစ္စတွေနောက်တစ်ခါနိုင်ငံနဲ့တနိုင်ငံ government to government လုပ်တဲ့ကိစ္စတွေမှာကျွန်တော်တို့စနစ်တွေရှိတယ်ပေါ့နော်။အဲ့ဒီစနစ်တွေကိုတော့ကျွန်တော်တို့ဖြစ်လာပြီးဥပဒေတွေစီးကန်းနေပေါ့။နောက်တစ်ခုကတော့ကျွန်တော်တို့ technology တွေဆင့်နေတာပေါ့နော်။နည်းပညာဆင့်နေတဲ့ဟာတွေရှိလာမယ်။ခုနပြောတဲ့ online banking လို့ဟာမျိုးတွေ online နဲ့ဟုတ်ပါတယ်ရှိမယ်မတော့ public to government system တွေကျွန်တော်ပြောင်းရမယ်အဲ့ဒါတွေကမရှိသေးဘူးကျွန်တော်တို့ရှိမှာနောက်တစ်ခါတော့ financial ပေါ့နော်ဒီ finance နဲ့ပတ်သက်တဲ့ဟာတွေနောက် legal framework တွေမှာပြောင်းရမှာရှိတယ် law enforcement ကျွန်တော်ပြန်လုပ်ပြရမယ်နောက်တစ်ခုကအဲ့ဒီတကယ်ကိုတရားမျှတတဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်တဲ့ဒီကျွန်တော်တို့ rule of law ဖြစ်ဖို့ကြီးလဲအဲ့ဒါတွေကလည်းဆက်ဆက်နေတာပေါ့ကျွန်တော်တို့ဒီဟာတွေကိုမလုပ်နိုင်မဲနဲ့ဆိုရင်တော့ကျွန်တော်တို့ဘာမှဖြစ်ရမှုကအားနည်းမယ်ပေါ့နော်ဒီလိုမျိုးမှာ
ဟုတ်ကဲ့ကျေးဇူးပါတော်တော်လေးဆုံးလေးလုပ်ဆရာလေးအများကြီးရှိပါတယ်ကျွန်တော်တို့ကိုသိန်းတန်းဦးကကိုစန်ဒီကိုလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေအလှည့်ပေးကြပါလေအရင်ဆုံးဥရှိပါဆွေးနွေးမိမြန်းလို့ရပါတယ်ခင်ဗျာ
ဟာကျွန်တော်ကတော့ဒီလိုပါဟိုဆွေးနွေးပြဆိုရတဲ့ဒီအာဒီနဲ့ပတ်သက်ပြီးတော့ပြောကြတဲ့တခုပြောစောစောဆရာမြောက်ပြောပါရဲ့အထက်မှာရှိတယ်အများကြီးကြံပါသေးတယ်ဆိုတဲ့အထက်မှာအဓိကတော့ပါလဲဆိုတော့ဒီလိုယာဒုကြီးကြီးကိုနိုင်ငံနဲ့ပတ်သက်တဲ့ယာဒုကြီးကြီးတွေကိုကျွန်တော်ဒီလိုကြိုက်ခွင့်မဲ့ဘက်မှာကြတော့အလိုအတိုင်းသာဒီကံနဲ့လဲဆိုတော့အဲ့ဒီယာလူကြီးကြီးရဲ့ဒီဘယ်လောက်အတိုင်းသာဒီပေါမောက်ကလေးဆိုတာပဲမောခွာလာတယ်အခုဒီနေ့ကျွန်တော်တို့တွေ့နေရတဲ့အထက်မှာကျွန်တော်လက်တွေ့တစ်ခုကျွန်တော်ပြောပြမယ်ဟိုကြိုက်ပဲထားပြီးလို့ကြိုက်တယ်လို့မရတော့ဘူးဒီနောက်ပေါ်ကနေဘာတွေဖြစ်လို့ဘယ်လိုမကင်နိုင်လဲဆိုတော့အလုပ်ဟာလေးတစ်ခုကျွန်တော်တက်တွေ့တစ်ခုပြောပြမယ
်
ဥပမာလေးနဲ့တစ်ခုပေါ့ဗျာလောလောလာကျွန်တော်တို့ခိုင်ပြည်နယ်မှာနေပြီးတော့ဒီတိုင်းရင်းသားတော်ဟိုဘာနိုင်ငံသားတော်မရတဲ့လူတွေကိုတိုင်းရင်းသားအဖြစ်ပြီးလူဝန်ဖုန်းတော်ကြောကိုတပြိုင်တည်းသောဝကာထုတ်ပြလိုက်တယ်။သူတို့အပြောကလည်းလာတောင်းလို့လူကြီးမှလူလို့လာတောင်းဆိုတဲ့ပုံထုတ်ပြလိုက်တယ်တဲ့။ဆိုရင်ဒီလို၃000ကျော်တန်းကိုလဲလဲကူကူဒေသကြီးဆင်းပြီးတော့လုပေးနိုင်ခဲ့တဲ့အတိုင်းသာကြီးလဲလဲကူဒီလောကဆိုတာဟာမြင်းနေယူနေအစင်ကစားပြီးတော့အရန်အဂတိတွေကအရန်ကိုမြင့်တယ်ဆိုပြီးတော့ဒီအားလုံးရဲ့ဒီနေရာတိုင်းမှာကိုကျွန်တော်တို့ကဒီမောဘော်လေးနာမည်ကြီးနေတဲ့ဌာနတစ်ခုကလူပေါင်း3000ကျော်ဟာရပင်ရထိုက်တဲ့အစင်မုံတဲ့လူ3000ကျော်ကိုလုတ်ပေးမယ်လို့သူတို့ဂရိကဝန်နဲ့လုတ်ပေးပြီးတော့ဒီဟာတွေကိုအထက်ထက်ကကျွန်တော်တို့တိုင်ခဲ့ကြတယ်အဲတိုင်ခင်မဲ့လေဘယ်သူမှအရေးယူမဲ့တန်တယ်မရှိဘူးဖြစ်နေတယ်မရှိဘူးလားဆိုတဲ့ဒီမှာဒေသထိုင်ရပြဆိုလာကြည့်တော့ဒီဟာဒီဒေသကတော့အမှန်ကသူတို့ကဘယ်လိုလူမျိုးတွေပါသူတို့ဒီဟာတိုင်ရင်သားမရသေးပါဘူးဆိုတော့အမှန်ကတက်ပြင်းနေပြရတယ်ဒါမဲ့ title မျိုးမရှိဘူးဆိုတော့သူတို့ကိုလည်းပြီးတော့အဲ့အစင်းကနေပြီးတော့တာဝန်ယူပြီးတော့ဖြည့်ဖြည့်ပေးနေတဲ့ပုံပေါ်ကရှိနေတယ်။နော်ဘောလုံးကလည်းမဆိုဝန်ကြီးကသူတို့ဓာတ်တွေကိုအားလုံးကသူကသူတာဝန်ယူပါတယ်ဓာတ်တွေကမမှားယဉ်မှုလို့ပြောတော့လေ။ဤသူဒီဒီကတော့အားလုံးမှားပါတယ်လို့ထောက်ပြနေတော့လေ။အခုအပေါ်ပိုင်းသူ့ရဲ့အထက်အပေါ်ပိုင်းကနေပြီးတော့ကျွန်တော်တို့အကြီးအခုချိန်ကြီးမယူဘူး။မယူတော့ကျွန်တော်တို့ဘာကြောင့်ကြည့်လဲဆိုတဲ့ချိန်မှာဘောလုံးလည်းကြည့်မယ်လို့ဆိုရင်ကျွန်တော်တို့ရဲ့ဒီအစိုးရထဲမှာကိုအားလုံးရဲ့ဒီအားလုံးရဲ့အနေနဲ့အားလုံးလည်းပြောနေကြတယ်အစိုးရနှစ်ဖက်
ဟိုဂျင်ဂျာစီဆိုတာပါတယ်ဆိုပြီးတော့ပြောတယ်ဒီမှာကျွန်တော်တို့လောက်ဝကဆိုတာကျွန်တော် energy ဆိုတာမဟုတ်ဘူးဆိုတော့ဘာကြောင့်ကြိုက်ကြရခက်နေတယ်လဲဆိုတော့ဒီမှာဆိုတော့ကနေပြီးတော့တနေ့သားယူဝင်ကြီးရုပ်ကိုကျွန်တော်အရေးယူနိုင်တယ်ဆိုတော့လေဒီလောက်ဝကကိုကြတော့အရေးယူစုံစမ်းခြင်းတော့မလုပ်ဘူးဆိုတဲ့ဟာဒီဘာကွာနေတယ်လဲဆိုတော့အဲ့ဒီကျွန်တော်လောက်ခံကျွန်တော်လောက်ခံဆိုတာဘယ်ဆင့်လာလဲဆိုတဲ့ပိုင်းကအများကြီးမြင်လာတဲ့ပိုင်းရှိတယ်နော်အပေါ်ပိုင်းကြီးမြင်လာတယ်အဲ့တော့အဲ့ဒီအပလီတခုကို candidacy ရှင်းမဲ့ပိုင်းမှာဘယ်လိုပဲပြောဖြည့်ရှင်းရတဲ့လူဒီလုံးဝတင်းရှင်းတဲ့လူပါတာလေသူကဖြည့်ရှင်းနိုင်တယ်သို့သောအားဆိုရင်အခုကျွန်တော်အရေးယူလိုက်တယ်တရင်သားကြီးကိုအရေးယူတဲ့လူဒီအဂရီကဲလို့နော်အရေးယူတဲ့လူမှာဘာကြောင့်လဲဆိုတော့အဂရီမကင်းပါလေနောက်ွယ်ပါကြည့်လေဆိုတော့မသိနေတဲ့ပိုက်ကကျွန်တော်နိုင်ငံမှာအများကြီ
းဟုတ်ကဲ့ဦးရှိပါတူတူလေးဖြတ်ပြီးပ
ါပဲလာတဲ့ဆက်ဆက်တော့
ဟုတ်ကဲ့ကဲကျွန်တော်နောက်ထပ်
တူတူပြောရမယ်ဆိုတော့လေ
ဟုတ်ကဲ့
လောလောလတ်လတ်မှာကျွန်တော်တို့နိုင်ငံထဲမှာဒီအဂတိနဲ့ပတ်သက်တဲ့ချိန်မှာကျွန်တော်တို့ကဒီဝန်ထမ်းတွေမွေးရပါခွင့်ရတရားလို့ဖြစ်နေကြတဲ့ချိန်ပိုင်းမှာလောလက်ကြီးနေထားတဲ့လုပ်ငန်းတွေထဲမှာဒီအစိုးရရဲ့ကျွန်တော်တို့ကိုလောလောလတ်နေပြီးတော့လောလတ်ဆိုရက်ကြီးခွင့်မရသေးတဲ့ဒီမိုကရေစီအစိုးရလောလတ်ဆိုရက်ကြီးခွင့်မရသေးတဲ့အစိုးရတစ်ခုမှာတော့ထိကြအောင်နေပြီးတော့အလုံးအနေရာထဲမှာကျွန်တော်တို့တိုက်ပြီးချင်းချင်းလို့တော့
ကျွန်တော်တို့ကဖြစ်မှာလို့တော့ကျွန်တော်တို့ဒီနေ့ဒီတော့ဟုတ်ကဲ့ကျွန်တော်နောက်ထပ်သရရှိသူဖိတ်ခေါ်ကြပါလိမ့်ဦးတန်းမောင်ပါဒီတိုင်းမောင်ပါရှိဦးတန်းမောင်ဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ
်ဟုတ်ကဲ့အကိုဒီအခုအဲ့ဒီတိုင်တန်းတဲ့လူလိုက်တဲ့ဟာကိုဒီလိုသေးချာဆေးဆေးပြီးတော့အေးလိုက်တာဒါပထမဦးတစ်ခေါက်ပဲကျွန်တော်တတ်တာမှကြုံမှုပါတယ်ကျွန်တော်ဆေးအာနာရှင်လက်ထက်တုန်းကလည်းမန္တလေးတိုင်းမှာတိုင်မှုပါတယ်တော့ဒီဦးသိန်းစိန်လက်ထက်ကလည်းတိုင်မှုပါတယ်တိုင်တာတုန်းကရဲမင်းကြီးတို့ဝင်းကြီးတို့တိုင်ပါတယ်ကျွန်တော်တိုင်ခံရလို့ဆိုခေါ်ဆက်ခံတာတုံလျောင်းခေါ်ဆက်ခံရပါဟို SVR ခေါ်ဆက်လက်ဥပဒေခေါ်ဆက်လက်တရားရခေါ်ဆက်လက်ဆက်ပြီးတော့ဘာမှမလုပ်ကြောင်ထိုးထားရတယ်ပြီးတော့အဲ့လူတွေဟိုဆွေးတီဆွေးဆွေးပြရတယ်ခုဟာတတိယကအန်အေဒီကလုံးပြရတယ်ပြည်သူပါတီကလုံးပြလိုက်တယ်ဆိုတာဟာတိုင်ခံရတော့အကုန်လုံးမြင်ပါတယ်ခုနကကိုကြီးလာဝကအကြောင်းပြောသွားတယ်ဆိုတာလာဝကတော့ကျွန်တော်တို့ကဒါသွေးနှောတွေပါကျွန်တော်လာဝကမှာအများနဲ့ကျွန်တော်တို့ကကလေးတွေအစားကျွန်တော်တို့ကကျွန်တော်တို့ဆိုရင်လူမျိုးဟာပမာထဲတာအခုကျွန်တော်တို့အိန္ဒိယထဲတယ်ကျွန်တော်သားတွေကကျွန်တော်ကလေးတွေကပါကစ္စတန်ထဲတယ်လာဝကမှာသူတို့တိတိကျကျဟိုဘယ်လိုပြောမှာအာဂရိလိုက်စားမှုကရှိပါတယ်အာဂရိလိုက်စားမှုတွေဒီရဲတွေမှာဟိုဥပဒေအကြံပေးမှာရောမတင်သင့်တဲ့အရာတွေလည်းဆက်ပြီးတော့ဟိုဆောင်ရွက်ပေးပါသူတို့ဒီတရားခုံပေါ်မှာမတင်တင်းတဲ့ဟာတွေပတ်သက်ကြောင်းတွေအမှုတွေဆွဲတင်တဲ့ဟာတွေတရားသူဒီကိုခေါင်းကိုင်းအောင်လုပ်တဲ့ဟာတွေဒါတွေကိုသိကြလေးဒါဥပဒေဟာလားဥပဒေအာဂရိလိုက်စားမှာတရားရေးမှာဟောတစ်ချက်လောက်ဟိုလုပ်ပေးပါလို့တောင်းဆိုချင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်ပါဟုတ်တယ်မောင်ကျေးဇူးပါခင်ဗျာကျွန်တော်သရရှီတချို့ပေးထားတဲ့စာတချို့တော့အခုဖတ်ပြချင်ပါတယ်အာဥက္ကမောင်ဝင်းဆိုတာပေးထားပါတယ်energy ကိုတော့ကြိုက်သွားပါပြီလက်ညှိုးမကောင်းလက်ညှိုးဖြတ်လက်မမကောင်းလက်ဖြတ်လက်မဖြတ်ရေးတဲ့ပါတီပါတဲ့ပြည်သူ့ကြိုးစည်းပွားတစ်ခုပဲကြီးတဲ့ပါတီနောက်လည်းမဲထဲ့ပါမယ်အခုလည်းမဲထဲ့ပါမယ်မကောင်းတဲ့သွေးကိုဖောက်ထုတ်ရေးတဲ့ပါတီအပြောနဲ့အလုပ်ညီးပါတယ်ဆိုပြီးတော့ဥက္ကမောင်ဝင်ရေးပါတယ်နောက်တူကတော့ဥတင်ငွေပါဥတင်ငွေကတော့ရေးထားတာကတော့ဒီဝန်ကြီးချုပ်တယောက်ဖြစ်ပြီးတော့ပညာတတ်တယောက်အနေနဲ့ခုလိုမျိုးပြစ်မှုကျူးလွန်နေဆိုတာတော်လေးဝမ်းနဲ့စရာကောင်းတဲ့ဖြစ်ရပါတယ်တင်းတာဒီတိုင်းဝန်ကြီးချုပ်ဟောင်းရဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့ပြောတာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းသတိပေးပြီးသားဖြစ်လျက်နဲ့ခုလိုကျူးလွန်နေဆိုတာတော့ကိုစိုးပါတယ်ရင်စစ်တော့အမြင့်မြေက2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကကင်းလွတ်ခွင့်ပေးထားတဲ့အဖွဲ့စည်းတရားရှိနေတာရဲ့အဲ့ဒီအဖွဲ့စည်းကအာဂတိလဲစားလဲအာဂတိတိုက်ဖြည့်အဖွဲ့ကရည်လိုမရတာရဲ့နောက်ပြည်နယ်တွေမှာလည်းမူရစ်မှောင်ခူတွေရှိနေတာကလည်းအာဂတိမကင်းပါဘူးတဲ့အခုလိုမျိုးအရေးယူတာကြိုဆိုရမှာဖြစ်ပေမဲ့လို့ရေကန်တဲ့ကိုဂဲလုံးသေးလေးပြစ်ထည့်လိုက်သလိုပါပဲတဲ့ဒါကတော့ဥတင်ငွေရဲ့အမြင်ပါအဲ့တော့ခုနကဦးတမ်းမောင်မေးသွားတဲ့တရားစီရင်နဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ပဲကျွန်တော်ဦးတင်းတန်းကိုမေးချင်ပါတယ်ခင်ဗျာဦးတင်းတန်းကိုကြားပါရဲ့လားခင်ဗျာအခုကဟုတ်ကဲ့အခုကခုနကပြောသလိုပဲပေါ့နော်အာဂတိလက်ဆောင်မှုကော်မရှင်ကလည်းအရေးယူပဲအဲဒီတမရကလည်းဂျာလူကနေပြီးတော့ထုတ်ပြန်လိုက်ပါပြီအဲ့တော့ဒါအခုဆိုတော့တရားစီရေးပဲရောက်သွားပြီတရားရေးကောမျောလင့်သလိုလုံနိုင်ပါမလားအရေးယူနိုင်ပါမလားတရားရေးကဏ္ဍနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့အာဂတိလက်ဆောင်မှုတိုက်ဖြည့်ရေးပေါ်မှာပေါ့နော်ဦးတင်းတန်းကြီးအမြင်သိချင်ပါတယ
်ဟိုအခုကကျွန်တော်တို့ဘက်ကပြောဟိုဒီတရားစီရင်နဲ့ပတ်သက်လို့လေဒါဟိုလူတွေမချေနှမ်းမှုကတစ်ပတ်လုံးရှိကြတာပါဗျာအဲ့တော့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့စနစ်တကျဟိုကိုတက်ဆုံးတလောက်ပေါ့နော်လိလာကြည့်တဲ့အခါကျတော့ဗမာပြည်တရားစီရင်တပိုင်းကအဆူရွားဆုံးအမောင်မိုင်ဆုံးအချိန်က1988နဲ့2010ဗျာအဲ့ဒီကာလမှာထင်ရှားလုပ်ခဲ့ကြတာပေါ့နော်အထင်ရှားလုပ်ခဲ့ကြတယ်1995ခုနှစ်ကျွန်တော်တို့ဒီစီရင်သုံးစာအုပ်ကြီးအဖွဲ့မှာဆိုရင်ဒီသွားလေစီဗိုလ်ချုပ်ကြီးခင်ညွန့်ကနေပြီးတော့တရားစီရင်ဘယ်လောက်ပြူကြပြည့်စည်နေလဲဆိုတော့သူတို့လက်ထက်မှာသူတို့ခိုင်းခဲ့တာဟိုရေးထားတဲ့ပို့စုပတ်ဆက်ရေးထားတာကိုကျွန်တော်တို့တွေ့ရတယ် ဆိုတော့အဲ့ဒီအချိန်ကြီးကနောက်ထီတာထိခိုက်နေတာတကယ်တော့အဲ့ဒီကမရှိတော့ဘူးနော်အဲ့ဒီမှာသူတို့ရဲ့ပြင်းနှက်ချက်တွေပြည်သူတွေကိုဖိနှိပ်တဲ့အခါမှာဆရာနာရှင်ရဲ့ရန်နေရအဖြစ်နဲ့တရားစီရင်ရအုံတော်ခံခဲ့တဲ့ကိစ္စဒီမှာဒါပြန်ပြီးတော့တုံ့ပြန်နေတာတုံ့ပြန်နေတဲ့ဒီခုနဟိုဒီဒေါတာရှင်တရားပြောတယ်ဒီကတော့ရှင်ဘုန်းကြီးဝန်ချေအမှုတွေကကျွန်တော်တရားစီရင်ရေးမှာကျွန်တော်တို့ဒီတောင်းဆိုတဲ့ဒီဘောနော်ဒီတရား Judicial Ministry ဘောဗျာတရားကြီးဝန်ကြီးဌာနတို့အပြီးဖြစ်ပြီးတော့တရားစီရင်တဲ့အပိုင်းနဲ့အုပ်ချုပ်တဲ့အပိုင်းစည်းကြားကြီးဖြစ်အောင်ရေအစိုးရဘက်ကစီးကြောင်းနိုင်တဲ့အနေအထားမျိုးဖြစ်တာပါဘောနော်လက်ရှိအနေအထားမှာတော့ကျွန်တော်တို့ကယူယူသားသားပွင့်ပွင့်လင်းလင်းပြောရလို့ချင်းတာမန်အမှုတွေမှာတော့အများကြီးအခြေအနေကောင်းလာတယ်ဆိုကျွန်တော်တို့ပြောနိုင်တဲ့တို့ရတယ်အစိုးရနဲ့ဖြစ်တဲ့အမှုတွေနော်အတုကနေပြည်ရေးဝန်ကြီးဌာနကတကယ်လို့လုပ်တရားဆိုတဲ့အမှုတွေပါတော့ကျွန်တော်တို့အမှန်တရားပေါ်ပေါက်ဖို့အတွက်ဒါအဂရီဆိုတာမှငွေကြေးတစ်ခုလေပြောတာမဟုတ်ဘူး။ဘရားဂရီလည်းရှိတာ哦။ကြောက်လို့လုပ်ရတဲ့ကိစ္စတွေရှိနေတော့အဲဒါကတော့ဖြစ်ရင်တကယ်စစ်မှန်တဲ့ Federal Democracy တပရနိုင်ငံတရားနဲ့ဖွဲ့စည်းပုံတရားပေါ်ပေါက်လာမှသာလေ။ဘရားစီကတိတိကျကျတိရောက်အဂရီကြီးနဲ့လုံနိုင်မှာလို့ကျွန်တော်ပြောတ
ာ။ဟုတ်ကဲ့ကျွန်တော်ဒီအဲ့အမှုနဲ့ပတ်သက်ပြီးတော့မြေချင်လာပါ။အရင်ကအာတိလိုက်စားမှုကနေပြီးတော့ရေးယူခဲ့တဲ့ FTA အကြီးအကဲမှုဆိုလို့ရှိရင်လာနဲ့ချီပြီးတော့ကြာနေပါပြီ။အဲ့တော့ဒီတင်းတိုင်းတိုင်းဦးကြီးချုပ်အမှုနဲ့ပတ်သက်လို့သေချာချာလွတ်လပ်လပ်နဲ့တရားရေးဌာနကကြိုက်တွယ်ပါနိုင်ပါမလား။
ကျွန်တော်တို့ကိုင်းကြွယ်မယ်လို့ပဲယူဆတယ်ဗျာ။ဘာလို့ဆိုတော့အခုကဟိုအရင်တုန်းကတော့ဒီအုပ်ချုပ်ရေးကတရားစီရင်ဝင်ဆက်ဖက်တယ်ဆိုတာရိုးနေပါပြီ။မဆက်ဖက်လည်းပဲတရားစီရင်ကအလိုက်တိဟိုကျွန်တော်တို့ဘောင်းတော်ကြီးစိတ်တော်တိပဲလုပ်ပြရတာ။ဟာဒါကတော့ဓာတ်စစ်ဆိုးကနေပြီးတော့မကြည့်ဘူးတဲ့လူတွေပဲဒီကောင်းနေတော့ထောင်နဲ့50ချလိုက်တယ်လုပ်ပြရတာ။ဒါပေမဲ့အခုချိန်နေမှာတော့ကျွန်တော်ပြန်လည်ပြောရတော့ရှိပါတယ်။တမရကနေပြီးတော့အောင်ရွက်တဲ့ကိစ္စပြောတဲ့ကိစ္စမှာတော့မှမကြည်နာကြတဲ့တရားသူတွေလည်းရှိပါတယ်။ဒါကတရားစီရင်ဆက်ဖက်တယ်လို့ပြောကြတဲ့အပိုင်းတွေရှိတာပေါ့ဗျာ။ရှိရောဒီမှာလည်းလူကြီးကကြီးနဲ့တတိရှိတဲ့ဒီလူငယ်လူလက်တရားစီရင်ရှိပါတယ်ကျွန်တော်ထင်တယ်ဒီလိုကိစ္စမျိုးမှာတော့သူတို့တိတ်နောက်ဆုံးမယ်မထင်ဘူးကဒီအစဉ်မျိုးကတော့လေ
နော်ဟုတ
်ဒီမဟုတ်တဲ့ခုနကလူကြံတဲ့ဟာမျိုးဆိုတော့ကြောင်ပြောရရစစ်တက်နဲ့ပတ်သက်တဲ့ကိစ္စမျိုးတော့ဒီကျွန်တော်လွတ်လွတ်လပ်စီရင်ရဲမယ်လို့ကျွန်တော်မထင်ဘ
ူးဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season change ဆစ်တော့လို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသိန်းတန်ဦးဦးစံနီနဲ့ကျွန်တော်တို့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုတော့ဒီမှာပဲကျွန်တော်ကွယ်ပြပါခင်ဗျာ
စီစဉ်သူကိုသားညဦးနဲ့ထုတ်လုပ်သူမဆုမွန်တို့ရဲ့အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်နာဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။မနက်ဖြန်ပုတ်ဒူးနေ့မနက်6:00ကနေ9:00ထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16.25နဲ့လှိုင်းလက်မီတာ190တို့ကနေနာဆင်နိုင်ပါရဲ့ရှင်။အခုအင်္ဂါညထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
အီသီယိုးပီးယားလေကြောင်းလိုင်းက Boeing 737 MAX 8ခီးသည်တင်လေယာဉ်ပျက်ကျောက်သွားပြီးတဲ့နောက်အဲဒီလေယာဉ်ပျံသန်းတာကိုရယ်ဆိုင်လိုက်တဲ့နိုင်ငံတွေပိုတူလာနေပြီးအဲဒီထဲမှာဗြိတိန်မလေးရှား Oman Australia နဲ့စင်ကာပူနိုင်ငံတွေလည်းပါလာပါတယ်ဒီလေယာဉ်အမျိုးအစားပျက်ကျတာအခုဒီချိန်ဟာ9လအတွင်းဒုတိယချိန်ဖြစ်ပါတယ်သမ္မတ Donald Trump ကိုတရားစွဲဆိုရေးစတင်လှုပ်ဆောင်မဲ့လာလာနဲ့ပတ်သက်လို့အောက်လူတော်ဥက္ကဋ္ဌ Nancy Pelosi ကအဲဒီလိုလှုပ်ဖို့ရသူဟာမတန်ပါဘူးလို့ပြောလိုက်ပါတယ်သမ္မတ Trump ဟာကျင့်ဝတ်ပိုင်းအရာရောဉာဏ်ပညာပိုင်းအရာပါသမရယာရုနဲ့မတင်လျော်ဘူးလို့တနင်္လာနေ့ကဖော်ပြတဲ့ Washington Post သတင်းစာနဲ့တွေ့ဆုံဝင်မြန်းခန့်မှာ Miss Pelosi ကပြောထားတာပါ။ဒုတိယကမ္ဘာစစ်တွင်းမြန်မာနိုင်ငံမှာကြာဆုံးခဲ့တဲ့ American စစ်သည်တွေကိုဂုဏ်ပြုတဲ့အခမ်းအနားတစ်ခုကိုမန္တလေးမြို့မှာဒီကနေ့ကျင်းပတဲ့အကြောင်းရန်ကုန်မြို့ American တန်ယုံကသတင်းထုတ်ပြန်ပါတယ်။ American ကာဝေးရေးဝန်ကြီးဌာနရဲ့စစ်ကြွင်းရှာဖွေမှတ်တမ်းတင်ရေး Agency DPAA ရဲ့အစီအစဉ်ကတဆင့် American စစ်သည်တွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေကိုစကိုင်းတိုင်းဒေသကြီးစာလင်းကြီးဒေသတို့မှာမကြသေးခင်ကရှာဖွေတွေ့ရှိခဲ့တယ်လို့ American တန်ရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဥနိုင်ငံနောက်ပိုင်းရှင်ကျန်းဒေသကအထင်းသင်းစကန်တွေဟာလူအတိုင်းဝိုင်းအတွက်မလိုအပ်တော့တဲ့အချိန်မှာသူ့အလိုလိုတဖြည်းဖြည်းပျောက်ကွယ်သွားမှာဖြစ်တယ်လို့ဒီဥဆိုရကပြောလိုက်ပါတယ်။အတမူဝမ်းကြောင်းပညာလိကျင်ရေးစကန်တွေလို့အဆိုရကနာမည်တက်ထားတဲ့မူဆလင်တန်းလောက်ကိုထင်းသင်းထားတဲ့စကန်တွေမှာအချိန်နှင်းအမတန်ဆိုးဝါးနေတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်ကိုယ်စားလှယ်ကပြောပြီးတဲ့နောက်တရုတ်ဘက်ကအခုလိုပြောလိုက်တာပါခင်ဗျာ
။အင်္ဂါညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 တို့ကနေနှာစင်နိုင်ပါတယ်။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.